Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် VOA American တန်းကနေ2022ခုနှစ် February 25ရက်ကျသောရီနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကို line meter 1925 30နဲ့ line length meter 190လို့အပြင် VOA ရဲ့ Facebook စာမျက်နှာကနေလည်းစတင်အသံလွှင့်နေပါပြီခင်ဗျာကျွန်တော်ရန်တိုင်းမှာအခုညပိုင်းနားဆင်ရမယ့်သတင်းတွေထဲမှာတော့ဒီနေ့ရန်ကုန်မန္တလေးနဲ့နိုင်ငံတဝန်းကမြို့တွေမှာလှုပ်ခဲ့တဲ့ဇနပြပွဲတွေအတွင်းတနက်ခါလှုပ်ရှားမှုကိုလှုပ်ခဲ့ပါတယ
်အသက်ဆုံးသွားတဲ့လူတွေကတနက်နေ့ပဲတည်ခဲ့ရတဲ့လူတွေကြီးပဲဆိုတော့ပေါ့နော်စိတ်ထဲမှာကခါးသီးတယ်ပေါ့နော်ကိုယ့်ရဲ့အိဋ္ဌိတွေမှာတနက်ဆိုတဲ့အရာသားကြီးကိုအရန်ခါးသီးတယ်ဆိုတဲ့အိဋ္ဌိပဲနဲ့ဒီနေ့မှာပါဝင်ဖြစ်တယ်ပေါ့နော
်ရန်ကုန်မြို့ကဒီနေ့လှုပ်ရှားမှုမှာပါဝင်တဲ့လင်းလင်းပြောသွားတာဖြစ်ပါတယ်ဒီကြောင်းကိုမကြာခင်မှာနားဆင်ရမှာပါဒါပြင် CRPH ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီနဲ့အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးတို့ကြားဆွေးနွေးပြောဆိုမှုအပါအဝင်မင်္ဂလာတောင်ညွန့်မြို့နယ်ရန်ကုန်ဘူရာကြီးနားမှာဒီနေ့မနက်ပိုင်းကတပ်မတော်ထောက်ခံသူတွေနဲ့ရပ်ကွက်နေပြည်သူတွေကြားရုံးရင်းဆန်ခတ်ဖြစ်ခဲ့တဲ့အခြေအနေတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီကြောင်းနေမတိုင်ခင်မှာတော့အခုတော့အရင်ဆုံးဒီတာမွေမှာဒီနေ့ညနေပိုင်းကဖြစ်ခဲ့တဲ့အခြေအနေကိုပြောပြပေးမှာဖြစ်ပါတယ်ခင်ဗျာဒီကနေ့ညဦးပိုင်းကရန်ကုန်တိုင်းဒေသကြီးတာမွေမြို့နယ်မူကုန်းရပ်ကွက်မှာစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကခန့်ထားတဲ့ရပ်ကွက်အုပ်ချုပ်ရေးမှုကိုရပ်ကွက်နေလူစုကဝိုင်းပြီးကန့်ကွက်နေခြင်းရဲအင်အားအလုံးအရင်းနဲ့ရောက်လာခဲ့ပါတယ်ရပ်ကွက်နေလူစုကကန့်ကွက်ကြွေးကြော်တန်တီအော်ဟစ်နေကြတဲ့အချိန်မှာရဲတွေကလူအုပ်ထဲအတင်းဝင်ပြီးတော့ရိုက်နှက်တာတွေတနက်နေ့ပစ်ခတ်တာကိုအခင်းဖြစ်ခဲ့တဲ့နေရာကနေ Facebook မှာတိုက်ရိုက်ထုတ်လွှင့်တဲ့ဗီဒီယိုမှာတွေ့ရပါတယ်။တနပ်ပစ်ခတ်တန်း10ချက်ထက်မနည်းကို VOA ကလက်ခံရရှိတဲ့ဗီဒီယိုထဲမှာလည်းကြားခဲ့ရပါတယ်။နောက်ထပ်ရဲအင်အားအလုံးအရင်စစ်ကားတွေနဲ့ထက်ရောက်လာတယ်လို့မျက်မြင်တွေ့သူတွေက VOA ကိုပြောပါတယ်။အဲ့ဒီချိန်မှာပဲရက်ခွက်နေလူလူကလည်းတံပုံးတွေတီးပြီးတော့ကန့်ကွက်ကြောင်းပြသခဲ့ကြပါတယ်။ည9နာရီကျော်ပတ်ဝန်းကျင်မှာတော့ရဲရင်ဟာအများပြားဟာမူကုန်းရက်ကွက်တွင်ကလမ်းတွေတဲကိုဒိုင်းနေခိုင်ပြီးတော့ရမောင်တန်းဝင်ရောက်တာကိုတိုက်ရိုက်လွှင့်နေတဲ့ဗီဒီယိုမှာတွေ့ခဲ့ရပါတယ်။ရှေ့ဆုံးမှာတော့တနက်ကန်ရဲ3ဦးထက်မနည်းကိုလည်းတွေ့ရပါတယ်။ရက်ကွက်နေလူလူတံမုံတီးရင်ပြစ်မယ်လို့ရဲအကြီးကြီးကပြောတဲ့အကြောင်းအဲ့ဒီနေရာကနေတိုက်ရိုက်ထုတ်လွှင့်နေတဲ့သတင်းတော်တူကပြောတာလည်းကြားခဲ့ရပါတယ်။နောက်ပိုင်းမှာတော့ရဲတွေကလမ်းလေကောင်မှာရက်တက်နေရာယူထားတာကိုတွေ့ခဲ့ရပါတယ်။ဖမ်းဆီးခံရတဲ့သူ15ယောက်ထပ်မနေရှိတယ်လို့ရက်ကွက်သူတဦးက VOE ကိုပြောပါတယ
်။ဒါလောကတရားမျှတဖို့မရှိဘူးပေါ့နော်။ကျမတို့ဟိုလိုချင်တဲ့ဒီမိုကရေစီနဲ့ကျမတို့လိုချင်တဲ့ပြည်သူရဲဆိုတာဒါမျိုးမဟုတ်ဘူးပေါ့နော်။ပြည်သူရဲတွေကျမမေးချင်တဲ့မေးခွန်းတစ်ခုကသူတို့ဘာတွေကိုမျှော်လင့်ပြီးတော့ဒီပြည်သူလူထုဘက်မှာမရည်တည်နိုင်ကြရလဲဆိုတာလေးတစ်ခုပါ။
ဒီကနေ့ည၈နာရီမှာတော့ခါတိုင်းရက်တွေလိုပဲရက်ကွက်လူလူကတံမုံးတွေတီးကြပြီးတော့ပို့ပြီးတော့ကျဲလောင်တယ်လို့လဲရက်ကွက်နေသူတူက VOE ကိုပြောပါတယ်ခင်ဗျာ VOE ကနေသတင်းတွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ဒီကြာသပတေးနေ့ညပိုင်းနောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့ကတလဲချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာမြန်မာအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကြားရေးဝန်ကြီးတွေတွေ့ဆုံမှုဟာအလွတ်သဘောတာဖြစ်တယ်လို့ထိုင်းနိုင်ငံကပြောကြားလိုက်ပါတယ်အာဆီယံနိုင်ငံကြားရေးဝန်ကြီးတွေမကြခင်အလွတ်သဘောဆွေးနွေးဖို့ကိစ္စကိုသာအဓိကပြောခဲ့ကြတယ်လို့ထိုင်းနိုင်ငံကြားရေးဝန်ကြီးဌာနပြောခွင့်ရတီနီဆန်ဂရက်ကဒီနေ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ
် The discussion among the foreign ministers of Thailand, Indonesia and Myanmar in Bangkok yesterday was brief and informal in nature.
ထိုင်းအင်ဒိုနီးရှားနဲ့မြန်မာနိုင်ငံကြားရေးဝန်ကြီးတွေဘန်ကောက်မြို့မှာမနေ့ရက်ကတွေ့ဆုံမှုဟာခဏလေးသာဖြစ်ပြီးအလွတ်သဘောတွေ့ဆုံတာဖြစ်ပါတယ်။ဒေတာရင်းရင်ဆိုင်နေရတဲ့ကိစ္စစုံကိုဆွေးနွေးဖို့အာဆီယံဝန်ကြီးတွေမကြခင်အနာဂတ်မှာအလွတ်သဘောတွေ့ဆုံနိုင်ရေးကိစ္စကိုသာအဓိကပြောခဲ့ကြတာဖြစ်တယ်လို့ထိုင်းနိုင်ငံကြားရေးဌာနပြောခွင့်ရပြောခဲ့တာပါ။မြန်မာပြည်သူတွေရဲ့အကျိုးအတွက်မြန်မာနိုင်ငံထဲမှာဖြစ်နေတဲ့အခြေအနေတွေကိုငြိမ်းငြိမ်းချမ်းချမ်းဖြေရှင်းနိုင်ဖို့လိုလားကြောင်းနဲ့ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံတည်ငြိမ်အေးချမ်းရေးအတွက်အခိုင်အမာဆက်လက်အားပေးနေတယ်လို့လည်းပြောခွင့်ရဆန်ဂရက်ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းအုပ်ချုပ်နေတဲ့ကိစ္စအာဆီယံအဖွဲ့အစည်းဆွေးနွေးအဖြစ်ရှာပေးနိုင်ဖို့အတွက်အင်ဒိုနီးရှားနိုင်ငံကစ조사နေချိန်မှာမြန်မာအင်ဒိုနီးရှားနဲ့ထိုင်းနိုင်ငံကြားရေးဝန်ကြီးတို့ဘန်ကောက်မှာပုံထုံးနေတော့ကတွေ့ဆုံခဲ့ကြတာပါ ပြည်သူတွေရဲ့အကျိုးစီးပွားနဲ့လုံခြုံရေးကပထမဦးစားပေးဖြစ်တယ်ဆိုတဲ့အင်ဒိုနီးရှားနိုင်ငံရဲ့ရည်တည်ချက်ကိုဥပဒေမောင်လင်းကိုပြောကြားခဲ့ကြောင်းအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးရက်နိုမာဆူဒီကမနေ့ကတွေ့ဆုံပွဲအပြီးဘန်ကောက်မြို့မှာလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားပါတယ်။သတင်းစာရှင်းလင်းပွဲတစ်လျှောက်လုံးသူကဥပဒေမောင်လင်းကိုမြန်မာနိုင်ငံသားရေးဝန်ကြီးလို့မတုံ့နှုံခဲ့ပဲဥပဒေလိုသာနာမည်တက်ပြီးခေါ်ဝေါ်သုံးဆွဲခဲ့ပါတယ်။သူနဲ့ထိုင်းနိုင်ငံသားရေးဝန်ကြီးဘန်ကောက်မှာတွေ့ဆုံနေချိန်မှာဥပဒေမောင်လင်းဘန်ကောက်မြို့ကိုရောက်လာတယ်ဆိုတာသိရတယ်လို့လည်းသတင်းတောက်တွေကိုရှင်းပြခဲ့ပါတယ်။မြန်မာနိုင်ငံကပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH အပအဝင်သက်ဆိုင်တဲ့အဖွဲ့အလုံးနဲ့အဆက်အသွယ်လုပ်ဖို့ရည်ရွယ်ထားတယ်လို့သတင်းစာရှင်းလင်းပွဲအတွင်းမှာအင်ဒိုနီးရှားနိုင်ငံသားဝန်ကြီးကပြောကြားခဲ့ပါတယ်
။ Termasuk dengan pihak militer dan pihak JRPH Committee of Representing Pidaung Su Hutau atau dalam bahasa
မြန်မာနိုင်ငံကစစ်တပ်နဲ့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH အပါအဝင်သက်ဆိုင်သူအားလုံးနဲ့အဆက်အသွယ်လုပ်ဖို့အင်ဒိုနီးရှားနိုင်ငံကရည်ရွယ်ထားပါတယ်လို့ပြောကြားသွားတာဖြစ်ပါတယ် CRPH ကတော့ထိုင်းနဲ့အင်ဒိုနီးရှားတို့ရဲ့လုပ်ဆောင်ချက်တွေကိုများစွာစိတ်ပျက်တယ်လို့ကြေညာချက်ထုတ်ပြန်ပါတယ်အင်ဒိုနီးရှားနိုင်ငံသားဝန်ကြီးရဲ့ပြောဆိုချက်အရ CRPH နဲ့ဆက်သွယ်လို့တဲ့ကိစ္စအတွက်လမ်းဖွင့်ထားတယ်လို့ CRPH နိုင်ငံတကာဆက်ဆံရေးရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ကျမတော်ကကွယ်ရေးဦးစီးချုပ်ဦးဆောင်ပြီးအာနာသိယူအုပ်ချုပ်နေတဲ့အပေါ်မကျေနပ်တဲ့ကန့်ကွက်ဆန္ဒပြမှုတွေဒီကနေ့လဲမြန်မာနိုင်ငံအနှံ့ကမြို့တွေမှာဆက်လုပ်နေကြပါတယ်မြန်မာနိုင်ငံငြိမ်းချမ်းစေဖို့ရည်ရွယ်ချက်နဲ့ဒီနေ့မြန်မာရိုးရသနခါလိန်လှုပ်ရှားမှုလုပ်ကြဖို့ဆော်အော်ထားတဲ့အချိန်ရန်ကုန်မန္တလေးမုံရွာတဝယ်စတဲ့မြို့တွေမှာဆန္ဒပြသူတွေကသနခါတွေလိမ့်ချပြီးတော့ဆန္ဒပြခဲ့ကြပါတယ်အကြမ်းဖက်အာဏာဖီဆန်တဲ့ CDM လှုပ်ရှားမှုမှာပါဝင်ကြတဲ့ဆရာဝန်တွေစီးဝင်တန်းတွေကလည်းဝိယုံဖြူတွေဝစ်ဆင်ပြီးရန်ကုန်မြို့မှာချီတက်ဆန္ဒပြခဲ့ကြပါတယ်။ဂျမားရေးဝန်တန်းတွေအလုတ်ခွင်ပြန်ဝင်ကြဖို့အတွက်အာဏာပိုင်တွေဘက်ကဖိအားပေးမှုတွေရှိနေပေမဲ့လည်းအာဏာရှင်စနစ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေမှာအများအပြားဆက်လက်ပါဝင်နေကြပါတယ
်။
CDM လှုပ်ရှားမှုမှာပါဝင်တဲ့ကျမရဲ့ဝန်ထမ်းတယောက်ပြောသွားတာပါရန်ကုန်တက္ကသိုလ်ပင်မကျောင်းဝင်းထဲမှာလူစုပြီးချီတက်ဆန္ဒပြကြတဲ့ရန်ကုန်တက္ကသိုလ်ကျောင်းသားများတမကကျောင်းသားတွေကိုလည်းလုံခြုံရေးတွေကတားဆီးပိတ်ပင်ဖို့ကြိုးစားခဲ့ပါတယ်ဒါပေမဲ့ကျောင်းသားတွေကရှောင်လွှဲပြီးကျောင်းဝန်အပြင်ထွက်ကာတခြားဆန္ဒပြသူတွေနဲ့ပူးပေါင်းနိုင်ခဲ့ကြပါတယ်မြန်မာနိုင်ငံမှာအာဏာသိမ်းယူအုပ်ချုပ်နေတဲ့စစ်တပ်အပေါ်ထောက်ခံသူတွေကလည်းဒီနေ့ရန်ကုန်မြို့မှာချီတက်ဆန္ဒပြကြပါတယ်တမရော်ကိုထောက်ခံပါတယ်စေုပ်ချုပ်ရေးကောင်စီကိုထောက်ခံပါတယ်ဆိုတဲ့စာတန်းတွေကန်ဆောင်ဆန္ဒပြကြပါတယ်သူတို့တွေကိုကန့်ကွက်သူတွေကတော့ဘေးကနေတံမုံတွေတီးလက်တွေကိုကြက်ချေကပုံတွေလှုပ်ပြီးတော့အော်ဟစ်ပြီးကန့်ကွက်ဆန္ဒပြကြပါတယ်စစ်တပ်ထောက်ခံသူတွေလမ်းပေါ်ထွက်လာတာနဲ့အတူရန်ကုန်မြို့ရဲကနေရာတချို့မှာစစ်တပ်လူလာတယ်လို့ဆိုတဲ့လူရန်ကတချို့ကဒုတ်တွေဓားတွေလေးကွာတွေနဲ့တိုက်ခိုက်လို့တချို့ဒဏ်ရာရခဲ့ကြပါတယ်ရန်ကုန်မြို့လေရှန်ဂရီလာဟိုတယ်နားမှာတချင်းဆူဆန္ဒပြနေတဲ့အဖွဲ့တွေကသူတယောက်ကိုဘယ်ကမှမသိတဲ့လူတစုကဗိုလ်ချုပ်လမ်းမပေါ်မှာဝိုင်းပြီးတော့ဓာတ်ထိုးမှုဖြစ်ခဲ့ပါတယ်။မျက်မြင်တွေ့လိုက်သူတယောက်ကအဖြစ်အပျက်ကိုခုလိုပြောပြပါတယ်
။ဆန္ဒတော့ဟိုဆန္ဒဘိုင်ဆန္ဒဘိုင်ကျွန်တော်တို့အသက်ကြီးနေပြီဒီနေ့နဲ့၆နှစ်မကြာဘူးအဲ့ဒီဆန္ဒဘိုင်ကိုထိုးတ
ာ။ဆန္ဒပြသူတွေကိုဂဲရီလောက်လေးဘွားတွေနဲ့အမည်မသိသူတွေလိုက်ပြနေတဲ့ဓာတ်ပုံတွေဗီဒီယိုတွေကိုပြည်ရင်းသတင်းတောက်တွေရဲ့လူမှုကွန်ရက်တွေပေါ်မှာလည်းဖော်ပြနေကြပါတယ်။ဒီနေ့ညဥပိုင်းကလည်းရန်ကုန်တာမွေအောင်မင်္ဂလာရက်ကွက်မှာစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကခံထားတဲ့ရက်ကွက်အုပ်ချုပ်ရေးမှုကိုရက်ကွက်နေလူလူကဝိုင်းပြီးတော့ကန့်ကွက်နေချိန်မှာပဲရဲအင်အားအလုံးအင်းနဲ့ရောက်လာပြီးတော့ရက်ကွက်နေလူလူကဆန္ဒပြကျွေးကြော်ချိန်မှာရဲတွေကလူအုပ်ထဲကိုအတင်းဝင်ရိုက်နှက်ခဲ့ပါတယ်။တနက်တွေနဲ့လည်းပြစ်ဖောက်ခဲ့ပါတယ်။ဒီအခြေအနေတွေကိုတော့အခင်းဖြစ်တဲ့နေရာကနေတိုက်ရိုက်လွှင့်နေတဲ့ဗီဒီယိုတွေမှာတွေ့ရပါတယ်။Facebook နဲ့ Instagram လူမှုကွန်ရက်တွေပေါ်ကမြန်မာစစ်တပ်ရဲ့စာမျက်နှာတွေကို Facebook ကုမ္ပဏီကပိတ်ပင်လိုက်ပါတယ်။ဒါအပြင်စစ်တပ်ထိန်းချုပ်တဲ့သတင်းမီဒီယာလုပ်ငန်းတွေအားလုံးနဲ့စစ်တပ်နဲ့ဆက်နွယ်သမျှစီးပွားရေးလုပ်ငန်းတွေရဲ့ကြော်ညာအားလုံးကို Facebook နဲ့ Instagram တို့ပေါ်ကိုတင်လို့မရအောင်လို့တားမြစ်ပိတ်ပင်လိုက်တယ်လို့ February 24ရက်နေ့ရက်စွဲနဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်Facebook အနေနဲ့မြန်မာနိုင်ငံကအခြေအနေကိုအရေးပေါ်အခြေအနေဖြစ်ဆက်လက်ကင်တွယ်နေပြီးတော့ Facebook သုံးဆွဲနေသူတွေနဲ့မြန်မာပြည်သူတွေရဲ့လုံခြုံရေးအတွက်ပို့ပြီးကြည်ကြည်ပြန့်ပြန့်အာရုံစိုက်လုပ်နေတယ်လို့အဲ့ဒီကြေညာချက်ထဲမှာပြောထားပါတယ်စစ်တပ်ကအာဏာသိမ်းတဲ့ February 1ရက်နေ့ကစလို့တည်ကြည်စေတဲ့အထိအကြမ်းဖက်လုပ်ရက်တွေလုပ်ခဲ့တာကြောင့် အခုလိုမျိုးတားမြစ်ပိတ်ပင်မှုတွေလုပ်ဖို့လိုအပ်တယ်လို့ Facebook ရဲ့ blog post မှာလည်းရေးသားထားပါတယ်။တက်မတော်ကို Facebook နဲ့ Instagram ဆက်သုံးခွင့်ပေးထားရင်အန္တရာယ်သိမ့်ကြီးတယ်လို့ယုံကြည်ကြောင်းရေးသားဖော်ပြထားပါတယ်။လုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့ဆန္ဒပြသူ၂ယောက်မန္တလေးမြို့မှာ February 20ရက်နေ့တုန်းကတေဆုံးခဲ့ပြီးနောက်မှာလည်းတမရော်သတင်းမှပြန်ကြားရေးစာမျက်နှာကို Facebook ကအပြီးဖြတ်သိမ်းဖယ်ရှားခဲ့ပါတယ်။အကြမ်းဖက်မှုဖြစ်အောင်ထိခိုက်နစ်နာအောင်မလုံဆော်ရဆိုတဲ့စည်းကမ်းကိုအကြိမ်ကြိမ်ချိုးဖောက်တဲ့အတွက်ဖယ်ရှားလိုက်တာဖြစ်တယ်လို့ Facebook ကုမ္ပဏီပြောခွင့်ရကပြောကြားခဲ့ပါတယ
်။ VOA American တန်ညာပဲမြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီအထိ5.19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့စနေတင်းငွေမှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ချက်သာပရိနေညပိုင်း VOA American အသံရဲ့ထိတ်တန့်ရောက်သတင်းတွေကိုဆက်ပြောပြနေပါတယ် Green Card လို့ခေါ်တဲ့ပြည်ပကနေအမေရိကန်မှာအမြဲတမ်းနေထိုင်အလုပ်လုပ်ကိုင်ခွင့်လျှောက်ထားသူတွေကိုပြည်ဝင်ခွင့်ပိတ်ပင်ထားတဲ့အမေအရင်သမရာဟောင်းကချမှတ်ခဲ့တာကိုလက်ရှိသမရာဂျိုးဘိုင်ဒန်ကပယ်ဖျက်လိုက်ပါပြီ။သမရာဟောင်းဒေါ်နယ်ထရမ့်ကအခုလိုပိတ်ပင်ခဲ့တဲ့အမေကိုမနစ်ကထုတ်ပြန်ခဲ့ပြီးကိုဗစ်ကပ္ပကရောဂါကာလအလုံးလမဲ့များလာချိန်မှာအမေရိကန်လူသားတွေကိုကာကွယ်ပေးဖို့လိုအပ်ချက်ကြောင့်လို့ဆိုခဲ့ပါတယ်။အဲ့ဒီလိုပိတ်ပင်ထားတာကိုသမရာဘိုင်ဒန်ကမနစ်ကပယ်ဖျက်ခဲ့ပြီးဒီအချိန်အမေကြောင့်အမေရိကန်နိုင်ငံမှာမိသားစုတွေပြန်ဆုံတွေ့နိုင်ဖို့အဟန့်တားဖြစ်စေကအမေရိကန်စီးပွားရေးကိုလည်းထိခိုက်စေတယ်လို့ဆိုပါတယ်။ဒီမိုကရက်ပါတီကလည်းရွေးခန့်ရတဲ့သမ္မတဘိုင်ဒန်အနေနဲ့သမ္မတဟောင်းထရမ့်ရဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းမာခဲ့တဲ့မူဝါဒများစွာကိုပြန်ဖြေလျှော့ပေးဖို့ကတိပြုထားပါတယ်။လူဝင်မှုကြီးကြပ်ရေးကိစ္စတွေပေါ်ပြည်ပြင်းပြောင်းလဲပြီးဆွေးနွေးစည်းရုံးနေသူတွေကလည်းရှေ့လမတ်လ31ရက်မှာတက်တန်းကုန်မဲ့ဒီအမြဲတမ်းနေထိုင်ခွင့်ဗီဇာပိတ်ပင်ခဲ့တာကိုပြန်ရုပ်ပေးဖို့မကြာခင်သတင်းပတ်တွေအတွင်းမှာပဲဖိအားပေးလာခဲ့ပါတယ်။ဒါပေမဲ့နိုင်ငံခြားကယာယီအလုပ်သားအများစုကိုပိတ်ပင်ထားတဲ့နောက်အမိန့်တစ်ခုကိုတော့သမ္မတဘိုင်ဒန်အနေနဲ့ပြန်မဖြေပေးသေးပါဘူးခင်ဗျာ။အမေရိကန်ထက်လွတ်တော်အနေနဲ့လည်းသမ္မတသစ်ဂျိုးဘိုင်ဒန်အဆိုပြုခဲ့တဲ့နောက်ထပ်အရာရှိကြီး၃ရက်ကြားနာပွဲကိုဒီနေ့လုပ်ဖို့ရှိနေပါတယ်။ဒီကြားနာမှုထဲမှာအမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ယာထူးပြည်သူ့ကျန်းမာရေးအဆင့်မြင့်ဆုံးယာထူးနဲ့ကျန်းမာရေးလက်ထောက်ဝန်ကြီးအဆင့်တွေထည့်သွင်းထားပါတယ်။အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်အဖြစ်အဆိုပြုခံလာရသူကက်သရင်ဂျိုင်အနေနဲ့လွတ်တော်ဗန္ဒာရေးကော်မတီရှေးမောက်ကြားနာပွဲမှာနိုင်ငံတကာမဟာမိတ်တွေပြန်ထူထောင်ရေးနဲ့ဘုံစိန်ခေါ်ချက်တွေဖြစ်တဲ့ရာသီဥတုပြောင်းလဲမှုနောက်ကိုဗစ် -19 ကပ္ပကယ်ရောဂါနဲ့ဒီရောဂါရဲ့စီးပွားရေးပေါ်သက်ရောက်မှုတွေဖြစ်ရှင်းရေးနိုင်ငံတကာအဖွဲ့တွေနဲ့ပြန်ပူးပေါင်းဆောင်ရွက်မှုတွေကိုဦးစားပေးမယ်အကြောင်းပြောဖို့ပြင်ထားပါတယ်။ဒီကြားနာပွဲမတိုင်ခင်ထုတ်ပြန်ခဲ့တဲ့ကြားနာချက်စာတမ်းထဲမှာလည်းအဆိုပြုခံထားရတဲ့အတိုင်းကအမေရိကန်မက္ကဆီကိုကနေဒါကုန်သွယ်ရေးသဘောတူချက်ကိုအားဖြည့်ပေးဖို့အလေးထားလုပ်သွားမယ်။အရင်သမ္မတဟောင်းဒေါ်နယ်ထရမ့်လက်ထက်ကရခဲ့တဲ့ဒီသဘောတူချက်ဟာကုန်သွယ်ရေးပြုပြင်ပြောင်းလဲရေးလုပ်ဖို့အရေးပါတဲ့ခြေလှမ်းတစ်ခုဖြစ်တယ်လို့ရှင်းပြထားပါတယ်။ဒါအပြင်တရုတ်နဲ့ကုန်သွယ်ရေးဆိုင်ရာလက်တွေ့အရေးယူဆောင်ရွက်ရေးလုပ်ငန်းအကြီးအကဲဖြစ်နှစ်ပေါင်းများစွာဆောင်ရွက်ခဲ့သူတိုက်ကပဲတရုတ်နိုင်ငံဘက်ကတာဝန်ယူတာဝန်ခံမှုရှိဖို့ကိုလည်းဆက်လုပ်သွားဖို့လိုကြောင်းမိမောင်းထုတ်ဖော်ပြထားပါတယ်။ဒါအပြင်ကျမရည်ပညာရည်အလုသမားနဲ့ပင်စင်ကော်မတီဈာနာပွဲမှာလဲကျမရည်ရာရှိချုပ်ဖြစ်ပြန်လည်ဖို့အဆိုပြုခံထားရသူအရင်သမ္မတဘရက်အိုဘားမားလက်ထက်ကအရာရှိချုပ်ဒေါက်တာဗီဘက်မာသီကသူ့ရဲ့ပထမဦးစားပေးကလူပေါင်း5သိန်းကျော်သေစေခဲ့တဲ့ကိုဗစ်ကပ္ပကရောဂါအဆုံးသတ်ရပါလို့ကြေညာထုတ်ပြန်ထားပါတယ်ခင်ဗျတူကီယိုမှာလုပ်မဲ့ကမ္ဘာအိုလံပစ်ပွဲတော်ကိုအရင်ရွှေဆိုင်ခဲ့ရာကနေအခုပြန်ကျင်းပရေးအိုလံပစ်မီးရှို့တိုင်းတည်ဆောင်ပွဲလုပ်တော်မှာမို့ပွဲထွက်ကြည့်မယ်သူတွေလိုက်နိုင်ရမယ်ကိုဗစ်ကာကွယ်စည်းကမ်းတွေကိုထုတ်ပြန်လိုက်ပါပြီဒီမီးရှုတိုင်းတည်ဆောင်ပွဲကိုရှေ့လမတ်လ25မှာဂျပန်နိုင်ငံအနောက်မြောက်ပိုင်းဖူကူရှိမားဒေသကနေစတင်ဖို့ပြင်ထားပါတယ်ဒီဒေသက2017ခုနှစ်မတ်လတုန်းကငလျင်နဲ့နောက်ဆက်တွဲဆူနာမီလှိုင်းတန်းကြောင့်နျူကလ িয়ার ကပေးကျရောက်ခဲ့တဲ့နေရာပါဒီတိုကျိုအိုလံပစ်ကျင်းပရေးကော်မတီဥက္ကဋ္ဌဆီကိုဟာရှီမိုတိုကဒီပွဲစမှာကိုအခုလိုဒီနေ့ကြေညာလိုက်ပါတယ
်3月25日いよいよオリンピック
オリンピックမီးရှူတိုင်းတည်ဆောင်ပွဲကိုမတ်လ25ရက်နေ့မှာနောက်ဆုံးစလုပ်တော့မှာပါအခုနေရာဒီလုံးမဲ့2020တိုကျိုအားကစားပွဲအတွက်ကိုရိုနာဗိုင်းရပ်စ်ကပ္ပကရောဂါကာကွယ်ရေးစည်းကမ်းတွေတက်နိုင်တဲ့များအားလုံးလိုက်နာဖို့ ਨੇ နိုင်ငံတခြားဒေသပေါင်း48ခုကိုဖြတ်ပြီးတည်ဆောင်မဲ့ဒီမီးရှူတိုင်းပွဲအတွင်းမှာလည်းအန္တရာယ်ကင်းရေး Patama Uzabe Lodwabo Yeji Nivare Lup Yodwaraba. The Tokyo Olympic Chimba Comedy Do Nyujai Mujo Yukihiko Nano Muragale. The Mishurai Tesambwe Twachi Durenine Max Bazan and Akonsi Tapulovi Apu Shata Matia Aung Shiga Lelu Bama Pi Sata Mamaho Pulu Chinya Tavare. Australia Nangama Digital Limu Media Comedy Durenine ကြည်တွင်သတင်းတွေတင်တာအတွက်သတင်းဌာနတွေကိုငွေပေးချေဖို့ကမ္ဘာမှာပထမဆုံးဖြစ်လှုပ်ဆောင်နေပါတယ်။Facebook နဲ့Googleတို့လိုလူမှုမီဒီယာကုမ္ပဏီကြီးတွေအနေနဲ့အခုလိုပေးချေရမယ့်ငွေပမာဏကိုသတင်းဌာနတွေနဲ့ညှိနှိုင်းရမှာသဘောတူချက်မရနိုင်ရင်အစိုးရကကြောင်းဝင်စစ်စစ်နဲ့ဝင်ပေးတဲ့ဥပဒေကိုဩစတြေးလျရှုတော်ကဒီနေ့အတည်ပြုပေးလိုက်ပါတယ်။အခုနောက်ဆုံးအတည်ပြုလိုက်တဲ့ဒီဥပဒေထဲမ ဘက်ကနေနောက်ဆုံးကြားဝင်တဲ့အစီအမရောက်ပြီးလူမှုမီဒီယာကုမ္ပဏီတွေနဲ့သတင်းဌာနတွေကြားတိုက်ရိုက်ညှိနှိုင်းကာလပိုရနိုင်ဖို့အချိန်နှစ်လပေးထားပါတယ်။လက်ရှိမှာတော့ဒီတိုက်ရိုက်ညှိနှိုင်းမှုတွေကရှေ့မတိုးနောက်မဆုတ်တာအနေအထားကိုရောက်နေပြီး Facebook ဘက်ကလည်းဩစတြေးလျသတင်းတွေအားလုံးကိုပြီးခဲ့တဲ့ဘက်ကစပိတ်ပင်ထားခဲ့တာကြောင့်ဒီလူမှုမီဒီယာမှာဝင်ဖတ်ခွင့်နဲ့မျှဝေခွင့်တွေမရတော့ပါဘူး။ဒါအပြင်COVID-19 ကမ္ဘာကရောဂါတောမီနဲ့အခြားသဘာဝကပ်ဘေးဆိုင်ရာအခြေအနေတပြေးညီနောက်ဆုံးသတင်းတွေပါဝင်အစိုးရဌာနတွေနဲ့ရေးပေါ်ဝန်ဆောင်မှုလုပ်ငန်းတွေရဲ့ website အင်တာနက်သတင်းစာမျက်နှာတွေကိုလည်း Facebook ကပိတ်ပင်ထားပါတယ်ခင်ဗျာ Direct from Washington The Voice
of America VOA နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုကဆက်ပြီးတော့သတင်းဆောင်ပွားတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ရင်းဆုံးတော့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH နဲ့ဆိုင်တဲ့သတင်းကိုပြောပြပေးကြပါတယ်။အာဆီယံအဖွဲ့အနေနဲ့ဗရင်းညစာတမ်းပါမူအတိုင်းရပ်တည်ပေးဖို့ပြည်ထောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ကအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကိုပြောခဲ့တယ်လို့ CRPH ကော်မတီဝင်လွှတ်တော်ကိုယ်စားလှယ်တဦးက VOE ကိုပြောပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကသူမြန်မာပြည်လာမဲ့အပေါ်သဘောထားကို CRPH ကိုမေးမြန်းခဲ့ပြီးတဲ့နောက်ခီးစဉ်ကိုဖျက်သိမ်းခဲ့တာလို့လည်းပြောပါရယ်။အပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကပြောပြပေးမှာဖြစ်ပါရယ်ခင်ဗျာ
။မြန်မာအရေးကိုဝင်ပြီးဖြည့်ရှင်းပေးဖို့ကြိုးစားနေတဲ့အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဟာကနဦးစီစဉ်ထားတဲ့မြန်မာပြည်ခီးစဉ်မတိုင်ခင်ဖေဖော်ဝါရီ23ရက်မှာကုလသမဂ္ဂအထူးတန်တမန်ကတဆင့်အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဌာနအရာရှိချုပ်ကဆက်သွယ်ပြီးပြည်အောင်စုလွှတ်တော်ကုစားပြုကော်မတီ CRPH ရဲ့သဘောထားကိုတောင်းခံခဲ့တာပါမြန်မာနိုင်ငံ၏အကြံအစည်မှာအင်ဒိုနီးရှားနိုင်ငံအနေနဲ့အာဆီယံဗရင်းညင်မှုတွေအတိုင်းရပ်တည်ပေးဖို့မျှော်လင့်ကြောင်း CRPH ဘက်ကတုံ့ပြန်လိုက်ပြီးတဲ့နောက်အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဟာသူ့ရဲ့မြန်မာပြည်ခီးစဉ်ကိုဖျက်သိမ်းလိုက်တာဖြစ်ကြောင်း CRPH ကိုယ်စားလှယ်တဦးဖြစ်တဲ့ဦးလွင်ကိုလက်က VOA ကိုပြောပါတယ
်သူတို့ဒီနိုင်ငံရေးရုံးအစီအစဉ်ကိုဖုံးနှံဆက်တာပါကျွန်တော်တို့ကပြောလိုက်တာကတော့ဒီအစိုးရကအင်ကွန်စတီတူရှင်နယ်လီကုပ်လုပ်တာဖြစ်တယ်။ဒါကြောင့်မို့လို့ဒီအာဆီယံချာတာနဲ့လည်းမျိုးပေါ့နော်။ဒါကြောင့်အာဆီယံချာတာအတိုင်းနဲ့ရက်တည်ပေးဖို့ပဲအဓိကကျွန်တော်တို့ပြောခဲ့တာ။ဒီဒီမှာနိုင်ငံလာတဲ့ခီးစဉ်မှာပြတ်သွားတယ်ပေါ့နော်။ပြတ်သွားပြီးတော့ဟိုဆိုင်းတက်မှာတော့သွားပြေးတဲ့အနေအထားမျိုးရှိတယ်။ကျွန်တော်တို့အနေနဲ့ကဟိုပြောရလို့ရှိရင်ဟိုအာဆီယံအနေနဲ့တော့ဒီတရှိဒီအနာသိမ်းထားတဲ့စစ်ကောင်စီကိုကျွန်တော်တို့ကကျင်းထားလို့ရှိတယ်။ဒါကကျွန်တော်တို့ဆက်ဆက်မှာပြောတာပေါ့နော
်။အဲ့ဒီနောက်ဖေဖော်ဝါရီ24ရက်မှာအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဟာစစ်တပ်ဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့နိုင်ငံသားရဲ့ဝန်ကြီးဦးဝန်နာမောင်တွင်နဲ့ထိုင်းနိုင်ငံမှာတွေ့ဆုံခဲ့ပါတယ်။ဒီတွေ့ဆုံမှုအပေါ်မှာဝေဖန်မှုတွေရှိခဲ့ပြီးအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးဘက်ကတော့ဒါဟာကြိုတင်စီစဉ်ထားတဲ့တွေ့ဆုံမှုမဟုတ်ကြောင်း CRPH ကိုအကြောင်းပြန်ခဲ့တယ်လို့ဆိုပါတယ်။
အဲ့မှာတွေ့ဆုံပြီးရတော့တော့ဒါကျွန်တော်တို့ဘက်ကလည်းဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးတော့ဘယ်လိုတွေ့ဆုံတာလဲဆိုတော့သူတို့ဘက်ကပြောတာကတော့သူတို့နိုင်ငံရေးကြီးအစိုးရထဲမှာတော့မပါပါဘူး။ရုပ်သာကအောက်ကူလောက်တဲ့အခါမှာအောက်မှာကစီမူစီမံရေးသားရှိတယ်မို့လို့အဲ့လိုသဘောတူရသဘောမျိုးပဲကျွန်တော်တို့ကရှောင်ပြန်သွားတာရှိပါတယ်။
အာဆီယံအနေနဲ့လက်ရှိမြန်မာနိုင်ငံရေးကိုကန့်ကွက်ရမမှန်ရင်ဝေဖန်မှုတွေနဲ့ဆက်ပြီးရင်ဆိုင်ရနိုင်တယ်လို့လူ့အခွင့်အရေးကာဝယ်စောင့်ရှောက်သူများဖိုရမ်ဥက္ကဋ္ဌဦးအောင်စိုးက VOA ကိုပြောပါတယ
်။အာဆီယံတို့အရှေ့ရပြီလည်းဖြစ်ဖြစ်ဒီကိစ္စမှာသူတို့ကန့်ကွက်မှုတွေမှားမယ်ဆိုရင်တော့အာဆီယံအတွက်လည်းမကောင်းဘူးလို့ကျွန်တော်မြန်မာနိုင်ငံရဲ့ဟိုရှေ့လာလာပေါ့အာဆီယံနဲ့မှာတော့မယ့်အခြေအနေတွေကလည်းကမ္ဘာရဲ့အမြင်တွေမှာလည်းမကောင်းနိုင်ပါဘူး။ဂျပန်တို့ EU တို့အမေရိကန်တို့
အာဆီယံနိုင်ငံတွေအနေနဲ့မြန်မာနိုင်ငံရေးကိုတုံ့တက်ဖြေရှင်းပေးရမှာမှားယွင်းတဲ့ပုံစံရှိပြီးဒါဟာလူလူကလက်ခံမှာမဟုတ်တော့လို့လူလူရဲ့နိုင်ငံရေးရှည်ချိန်မြင့်တက်လာရဲ့အပေါ်မှာအာဆီယံကသတိထားကင်တွေ့ရလိမ့်မယ်လို့ဦးအောင်စိုးကစက်ပြောပါတယ်
။လူလူကလည်းဒီကိစ္စကြီးကသူတို့မဲတီးထားတဲ့အားကြီးကိုသက်သက်မဲ့ကိုရှက်ခွဲလိုက်တာလည်းဖြစ်တယ်လို့ခွင့်ရေးချိုးဖောက်လိုက်တာလည်းဖြစ်တယ်ဆိုတော့လူငယ်ရဲ့အုံကြောင်းကလည်းကြီးလာတဲ့အချိန်ကျတော့အာဆီယံကလည်းသူတို့မလီတာလောက်ဒီကိစ္စမှာသူတို့ပတ်ပတ်နေနေလောက်ဝင်ရှိမှာရမယ်။ငကိုလိုနည်းနည်းကျွဲပြစ်ဒီလက်ပုံစံလေးညီလို့မရဘူးလို့သူတို့ဝင်ပိုင်တော့မှလူမှုကျင့်ရက်လောက်တဲ့အတိုင်းစားစီဝင်ပါမှကျွန်တော်တို့လက်ရှိသွားနေတဲ့လူလူကလည်းလက်ခံနိုင်မှာ
။နှစ်ငါးလုံးလူလူလှုပ်ရှားမှုတွေကမြန်မာတိုင်းနိုင်ငံလုံးမှာဆန္ဒပြလူဦးရေတန်းတဲ့ချီရှိခဲ့ရပါ။အဲ့ဒီနောက်ပိုင်းရက်တွေမှာလည်းဆန္ဒပြရတဲ့သူတွေကအမေရိကန် EU ကုလသမဂ္ဂဂျပန်ရုရှားတရုတ်အင်ဒိုနီးရှားထိုင်စရဲ့နိုင်ငံတကာတန်ယုံတွေရှိမှဆက်ပြီးဆန္ဒပြကြပေမဲ့ရဲအင်အားအမြောက်များနဲ့တားဆီးပိတ်ဆို့တာတွေလုပ်ခဲ့ပါတယ
်။ဗီဒီယိုသတင်းနောက်ကိုဇော်ထက်ရန်ကုန်ကနေသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုတခါတော့နိုင်ငံတော်ဝန်ကဒီကနေ့တနက်ခါလှုပ်ရှားမှုအကြောင်းကိုပြောပြခြင်းပါတယ်။နှွေဦးတော်လန်ရေးလို့အမိတက်ထားတဲ့ဒီဆန္ဒပြပွဲတွေမြန်မာနိုင်ငံတော်ဝန်မှာဆက်ဖြစ်နေပြီးတော့ဒီကနေ့မှာတော့ရန်ကုန်မန္တလေးမြို့ကြီးတွေအပါအဝင်တခြားမျိုးတွေမှာပါတနခါလှုပ်ရှားမှုဆိုတာကိုလှုပ်ခဲ့ကြပါတယ်။ဆီအာနာရှင်ကိုကန့်ကွက်တဲ့စာသားတွေ CDM လှုပ်ဖို့တိုက်တွန်းတဲ့စာတွေကိုမျက်နှာပေါ်မှာတနခါနဲ့ရေးပြီးတော့စူဝေးဆန္ဒပြကြတာပါ။ဒီကြောင်းပြည်စုံကိုတော့ပြည်မြန်မာပိုင်းသတင်းတောက်မတ်အိမ်တန်တာထွန်းကပြောပြပေးမှာဖြစ်ပါတယ်ဗျာ
။မြန်မာနိုင်ငံရဲ့ရိုးရာယဉ်ကျေးမှုအထိုင်အမှတ်တစ်ခုဖြစ်တဲ့တနခါကိုမျက်နှာပေါ်မှာလိုင်းပြီးဆန္ဒပြကြတာမှာရည်ရွယ်ချက်အမျိုးမျိုးရှိကြပါမလဲ။နိုင်ငံတကာကသိစေချင်တဲ့ရည်ရွယ်ချက်ကတော့တူညီကြပါတယ်။ဆန္ဒပြပွဲတွေမှာတနက်ပစ်ဖောက်လူစုခွဲတာဆန္ဒပြသူတွေကိုတနက်နဲ့ပစ်တာမျိုးတွေလုပ်တဲ့အတွက်တည်ဆုံသူတွေရှိခဲ့တာကြောင့်ပြည်သူတွေကတနက်ကိုခါခါသီးသီးမုန်းတီးတယ်ဆိုတဲ့အဓိပ္ပာယ်မျိုးခံယူပြီးတော့ဒီနေ့တနက်ခါတိုက်ပွဲမှာပါဝင်ဆန္ဒပြတာဖြစ်တယ်လို့ LGBT အသိုင်းအဝန်းကလင်းမင်းကပြောပါတယ်
တနက်ခါဆိုတာကတော့ကဘာတိတဲ့အမှတ်သားတစ်ခုပေါ့နော်ဒါပေမဲ့ဒီနေ့ကမ်ပိန်းလုပ်ရတဲ့အကြောင်းအရာတနက်ခါဆိုတဲ့အဓိပ္ပာယ်ပေါ့နော်သူများတွေကတော့ဘလို့အဓိပ္ပာယ်သတ်မှတ်လိုက်တော့မသိဘူးအာကျွန်တော်အနေနဲ့ကတနက်ခါဆိုတဲ့ဟာကအခုအသက်ဆုံးသွားတဲ့လူတွေကတနက်နေ့ပဲအသက်တည်ခဲ့ရတဲ့လူတွေကြီးပဲဆိုတော့ပေါ့နော်စိတ်ထဲမှာကခါသီးရပေါ့နော်ဟိုကိုယ့်အတွက်ကကဘာတိအောင်တနက်ကားမှန်ပေမဲ့ကိုယ့်ရဲ့အဓိပ္ပာယ်ထဲမှာတနက်ဆိုတဲ့အရာသားကြီးကိုအရန်ခါသီးရဆိုတဲ့အဓိပ္ပာယ်နဲ့ဒီနေ့မှာပါဝင်ဖြစ်တယ်ပေါ့နော်
ဒီနေ့တနခါကမ်ပိန်းမှာပါဝင်ကြတဲ့လူငယ်တွေကလည်းတနိုင်ငံလုံးအချမ်းစီချင်တဲ့ဆန္ဒကိုထုတ်ဖော်ပြသတဲ့အနေနဲ့ဒီကမ်ပိန်းမှာပါဝင်ကြတာဖြစ်တယ်လို့ဆိုပါရစေ
။ကျွန်တော်တို့ဒီနေ့အဓိကတနခါနေနဲ့ဒီလိုမျိုးလုပ်တယ်ဆိုရယ်ကမ်ပိန်းကအဓိကတော့နိုင်ငံတကာရဲ့ attraction ပေါ့နော်။ကျွန်တော်တို့ကနိုင်ငံတကာလေးစိတ်ဝင်စားမှုရရှိမယ်။နောက်ပြီးလို့ရှိရင်တနခါဆိုတာအေးမြရတယ်ပေါ့ဆိုတော့တနိုင်ငံလုံးအချမ်းစီချင်တဲ့စေတနာမျိုးနဲ့ဒီနေ့ဒီကမ်ပိန်းမျိုးလုပ်ဖြစ်တာပါဗျာ
။ရန်ကုန်မြို့မြေကြီးကဂုံတရာအောက်မှာဆန္ဒလာပြတဲ့ကိုမင်းကြီးကတနခါလိမ့်နေဆိုတာမြန်မာပြည်ရဲ့ရိုးရာယဉ်ကျေးမှုတစ်ခုဖြစ်တယ်လို့ဒီရိုးရာယဉ်ကျေးမှုကိုဖော်ပြပြီးစစ်အာဏာရှင်ကိုဆန့်ကျင်ဆန္ဒပြတာကနိုင်ငံတကာရဲ့အာရုံစိုက်မှုရအောင်လုပ်တာဖြစ်တဲ့အတွက်လာပြီးပူးပေါင်းဆန္ဒပြတာဖြစ်တယ်လို့ပြောပါရယ
်တနခါကမ်ပိန်းကတော့အွန်လိုင်းမှာလည်းပြန့်နေတယ်ပေါ့နော်ဒီတနခါဒီနေ့ကတနခါလိမ့်ရမယ်ပေါ့နော်ဒီမြန်မာယူကတနခါကိုကျွန်တော်တို့ကဘာကနေတည်အောင်ပေါ့နော်ကျွန်တော်တို့ရဲ့ဒီညီညာဆိုဆန္ဒပြမှုတွေမှာဒါကလောကထိရောက်တယ်ဆိုတော့ဟိုကဘာပြင်ဟိုကဘာနေတည်စီတယ်ပေါ့နော်အချက်လေးတစ်ခုအနေနဲ့ပါဝင်ဖြစ်တာပါ
ဆန္ဒပြပွဲတွေကိုတရုတ်ပြမှုမျိုးစုံနဲ့အချိန်အဟုန်မြင့်လုံနေကြသလိုနိုင်ငံတကာတန်ယုံတွေကိုလည်းမြန်မာပြည်သူတွေရဲ့သဘောထားကိုလေးစားဖို့နဲ့စစ်တပ်ရဲ့အုပ်ချုပ်ရေးကောင်စီကိုထောက်ခံကူညီတာတွေမလုပ်ဖို့တောင်းဆိုဆန္ဒပြနေကြပါရဲ့ရှင
်နိုင်ငံတော်ကဒီနေ့တနခါလှုပ်ရှားမှုနဲ့ပတ်သက်ပြီးတော့ဗီဒီယိုသတင်းတော့မိုင်းအင်တာနက်ထွန်းသတင်းပေးပို့ခဲ့တာဖြစ်ပါတယ်အခုတစ်ခါတော့ဒီကနေ့မနက်ပိုင်းမင်္ဂလာတောင်ညွန့်မြို့နယ်မှာတမတော်ထောက်ခံသူတွေနဲ့ရက်ကွက်နေပြည်သူတွေရုံရင်ဆန်ခတ်ဖြစ်ခဲ့တဲ့အခြေအနေကိုပြောပြကြပါတယ်ရန်ကုန်ဒေသကြီးမင်္ဂလာတောင်ညွန့်မြို့နယ်ရန်ကုန်ဘူရာကြီးအနီးမှာတပ်မတော်ကိုထောက်ခံဆန္ဒပြသူတွေနဲ့ရက်ကွက်နေပြည်သူတွေကြားဒီကနေ့မှာရုံရင်ဆန်ခတ်ဖြစ်ပွားခဲ့ပြီးတော့တပ်မတော်ထောက်ခံဆန္ဒပြသူတွေကလေးကွာတွေခဲတွေနဲ့ပြစ်ခတ်တိုက်ခိုက်တာကြောင့်လူ20ထက်မနည်းထိခိုက်ဒဏ်ရာရသွားခဲ့ပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတော့ကုမိုးစော်ကတင်ပြထားပါတယ်ခင်ဗျာ
ရသားစိုးဟောင်းဖြုတ်ချပြီးတမရော်ကအာနာသိန်းတာကိုကန့်ကွက်တဲ့အနေနဲ့ဒီလ6ရက်နေ့ကစတင်ပြီးရန်ကုန်မြို့မှာပြည်သူတွေတင်းချီပြီးလမ်းမတွေပေါ်မှာနေစဉ်ရက်ဆက်ဆန္ဒပြနေတာပါဒီကနေ့မှာတော့တမရော်ကိုထောက်ခံသူရာနဲ့ချီပြီးရန်ကုန်ဘူတာကြီးရှိလာရောက်စုယုံချိန်မှာရက်ကွက်နေပြည်သူတွေနဲ့မနေ့10နာရီခွဲလောက်မှာရုံရင်းဆန်ခတ်ဖြစ်ခဲ့တယ်လို့မျက်မြင်တွေ့ရှိသူတဦးက VOA ကိုပြောပါတယ
်အဓိကကတော့တမရော်ထောက်ခံရေးအဖွဲ့တွေကဒီဘူတာကြီးရဲ့အနောက်ကရောက်ရည်ရက်စီဆိုင်နဲ့ ยูมาบันเยจาเรียโคเซตโคเซติกาเกนมาซีเยลเวซุซีเดวะเอตุเจ้าเดคาเจรอดีอะยะกวกะลูเรียจาโกตะบอมะจาเดคาตะมงกี้จาเรตะมงกี้จาเจรอบะกะลูเรียโฮดงนีลันปะเรอะเซนนี่ยောက်ลาเรลูมะไซกูซุเรโบนะลูเรลุเตยะกวกะลูเรอะลอซุซุบิตะมงจิซุตีจาเรบาพิโลเรดูดูเวซุรอทูโกกะเมียลาเรอะเฉิงมาตูโบกะนี่ยอนีกวาดิเกเรเนปิจาเรอะโลมงซังงายောက်ดอกมันจาเรบอกองกวยเรดูกวยเร
ဖူးကြီးတွေတို့အထိရမောင်းကြီးတွေတို့အထိပေါင်ကြီးတွေတို့အထိနည်းနည်းပူညာတဲ့လူကတော့ငါးယောက်လောက်ရှိတယ်ပေါ့ကျွန်တော်တို့ကပြင်ပါလာတဲ့၄ခွားတွေနဲ့ဖြစ်တယ်တို့လွယ်အိတ်တွေထဲမှာ၄ခွားတွေဓာတ်တွေဒုတ်တရာကားတွေပေါ်မှာအကုန်လုံးရှင်းနေပါတယ်တမရကိုထောက်ခံဆန္ဒပြဖို့လာရောက်သူအရေအတွက်ဟာထောင်ထဲချီရှိပြီရက်ွက်လူတူကရာထဲချီရှိတဲ့အကြောင်းနဲ့ဆက်ပြောပါတယ်တမရ
ကောက်စီကြတယ်ဒါကြောင့်ကဆယ်စီးတာကြတယ်အလိုမော်လူကြီးကမရှိဘူးဆိုလူကြီးက3000နဲ့4000ကြားလောက်ပါလာချတာဒီရရက်ကွက်ကလူကလည်းနားရ6000လောက်ရှိတဲ့ခွဲအဲ့လိုတံမုံးကြီးနဲ့အဲ့လိုမျိုးတွေပေါ့ပြစ်ပွားတာရက်ကွက်ထဲကလူတွေကတံမုံးတီးပြီးတစ်ဖက်က4ခွားနဲ့ပြစ်တယ်ဆိုတာကိုနောက်ထပ်မျက်မြင်တွေ့ရှိသူတူကလည်းအခုလိုအတီးပြုတ်ပြောဆိုပါတယ်
တမထောက်ကနေတို့ကားတွေနဲ့ကတချင်းတွေပဲဖွင့်နေအလန့်တွေပဲထောင်ထားတာပေါ့အမှတိတ်ပြီးပြရရက်ကလူတွေရတယ်တံမုံးတွေပဲထွက်တည်ကြအဲ့ဒါကိုတို့ဘက်ကနေပြီးတော့လောက်၄ခွားတွေပဲပေါ်သူတို့အကြမ်းဖက်လိုက်၄ခွားတွေနဲ့ပြည့်နေတာကြွက်သေးတဲ့လူတွေကလေခလေးနဲ့မိမတွေပဲရှိတယ်ပေါ့လူကြီးလူငယ်တွေကတော့တိတ်မထွက်ဘူးတံမုံးပြီးတာဆိုတော့လေတို့ကဟိုအထိကြိုက်ပြီးတော့တို့ပြန်ပြေးဝင်ကြရအဲလ အဲ့ဒီဟာစကေးပါတွေပါတယ်တန်တုပ်တွေပါတယ်ဓာတ်တွေပါတယ်မြင်နေရတယ
်အခင်းဖြစ်ပေါ်ရနေရာမှာရတက်ဖို့ဝင်တွေရှိပေမဲ့တစုံတရာအရေးယူဆောင်ရွက်တာမရှိကြောင်းလဲသူကစစ်ပြောပါတယ
်ရဲရှိတယ်အဲ့ဒီနာတဲ့အနည်းဆုံးကဟိုမြောက်ဒီစီဆိုင်ရှိတယ်လေအဲ့ဒီနာလေးမှာတော့ရဲသားတွေခြားထားတယ်မြင်ရတယ်သူတို့နဲ့သူတို့ချင်းဟိုနီးနီးလေးပဲရဲတွေရှိတယ်သူကဘာမှမလုပ်ပါဘူး
အခင်းဖြစ်ပွားရာတင်ပြူမိရထရက်ကွက်နေပြည်သူတူကတော့ဒီလိုအကြမ်းဖက်တိုက်ခိုက်တာကြောင့်ထိခိုက်ဒဏ်ရာရသူ26ယောက်ရှိကြောင်းပြောပါတယ်
။အဲ့ဘက်ကကောင်းကြီးကအရှိမဒီလင်မန်းနဲ့တင်းနေတယ်အမျိုးသမီးတွေထုတ်လာ။ထုတ်တဲ့ခါကျတော့အဲ့မှာခေါင်းတစ်ယောက်ကကွဲသွားတာတော်တော်နဲ့ပါ။နောက်တစ်ယောက်ကတော့အဲ့မှာအဲ့ဒီလူကြီးကြားရရမယ်သူကနောက်ကနေလောက်စလုံးနဲ့ပြစ်လိုက်တယ်။ခေါင်းပေါက်သွားတယ်သူတွေရှိုးပဲပြန်လာတာပဲ။ဒီခံကောလီလောက်စလုံးနဲ့ပြစ်တာကြော်လေးပေါင်လေးဖင်းလေးတင်းသွားတယ်မှာအကုန်လုံးແມ່ແລະອ껏ດີບໍ່ອະຄູລົງລົງແຊ່ຊິເຮັດກောက်ຄາ26ຫຍາດີປີ້ລະແທ້ແທ້ລູກດີກောက်ຄາແມ່ແຕ່ນປີ້ລະໃບຊີ້ແຕ່ດຽວເລີຍໃບຊີ້ແຕ່ອ່າປີ້ດໍດີອັນຄລີກະສ້າງຕໍ່ລະລະບາລະມີມາອັນດີແລະເນາະວ່າລ້ານໂອປົກໄປໄດ້ຈ້າ
အကျံဖက်တိုက်ခိုက်သူတွေဟာတင်ပြူမိရထရက်ကွက်ထဲကိုဝင်ရောက်လာတာကြောင့်ပထမ6ယောက်ကိုဖမ်းဆီးပြီးရဲလက်ကိုအခဲချောင်းနဲ့နောက်ပိုင်းမှာ51ယောက်ကိုဖမ်းဆီးစစ်ဆေးစဉ်ရဲတပ်ဖွဲ့ကလာရောက်တောင်းယူသွားတယ်လို့လည်းအဆိုပါမိရထရက်ကွက်နေအမျိုးသမီးကပြောပါတယ်။ရဲထံကိုလွှဲအပ်တာကိုမျက်မြင်တွေ့ခဲ့သူတဦးကတော့ရက်ကွက်နေပြည်သူတွေကနေကင်း12နာရီလောက်မှလွှဲပြောင်းပေးရလိုက်တာကိုတွေ့ရကြောင်းပြောပါတယ်။
ကျွန်တော်တို့ရတော့ကိုကြလန်းနေမှာသူတို့ဖမ်းလာပြီးတော့မှဘက်ကွက်လူလူကနေပြီးတော့ဟိုစစ်ဆေးနေပါတော့စစ်ဆေးနေတော့ကျွန်တော်တို့ရောက်သွားပြီ10မိနစ်လောက်ကြာတဲ့ခါတော့သူတို့လက်ထိပ်ပါဆောက်နေတဲ့ငဲတဲ့ပွင့်ကိုပြန်ပြီးတော့ပို့တာပေါ့လေကျောင်းကျောင်းရောက်30လောက်တော့ပြောရတယ်ဒါပေမဲ့ပထမတော့ကရောက်နေတဲ့ပြန်ပြန်လွတ်လိုက်ပြီလေရောက်နေတဲ့ပြန်လွတ်လိုက်ဆိုတော့10ယောက်လောက်ရှိပါတော့အဲ10ယောက်ကိုလက်ထိပ်ပါဆောက်နေတဲ့ GS ကိုပြန်ရလိုက်တာပေါ့နော်
မင်္ဂလာတောင်ညွန့်ရဲစခန်းကိုဆက်သွယ်မေးမြန်းရမှာတော့တာဝန်ကျရဲရရှိတဦးကစီစစ်နေကြောင်းပြောပါတယ်
။ဟောကျွန်တော်စီစစ်နေတယ်ဝင်ပြပါတယ်ခင်ဗျာ။ကျွန်တော်အတက်ပြောလို့မရသေးပါဘူးခင်ဗျာ။ထောက်ခံတဲ့လူပါလေမင်းရလူတွေကပါလာတယ်ကျွန်တော်ဒီမှာဆက်တဲ့ခါကျတော့လေအမေမှတတိကန်းကမောင်းရတဲ့လူတွေပါလာတယ်ကြာ။နောက်ပြီးတော့သူတတိကန်းကဆိုဥပဒေကမ်းနဲ့လာတဲ့လူတွေတာပြီးဖမ်းလာတယ်ရှိတယ်။စစ်စင်သားတွေလည်းရှိတယ်မင်းသားတော်တော်လည်းလူတွေရှိတယ်။အဲ့တော့ကျွန်တော်တို့ကဒီအတိအကျပြောလို့မရပါဘူးခင်ဗျာ။ကိုချစ်နေပါလေခင်ဗျာဟုတ်ကဲ့ပါခင်ဗျာ
တမ်ဘရထောက်ခံဆန္ဒပြသူတွေဟာစူးလီဖျားဘက်အတော်ရှန်ဂရီလာဟိုတယ်အနီးမှာလူတယောက်ကိုဓာတ်နဲ့ထိုးပြီးဝန်းဝန်းရိုက်နှက်ခဲ့တာရှိခဲ့ပြီးဒီအဖြစ်ပျက်ကိုရိုက်ကူးထားတဲ့ဗီဒီယိုဖိုင်ဟာလူမှုကွန်ရက်ပေါ်မှာပြန့်နှံ့နေပါတယ်ခါတိုင်းရက်တွေမှာတော့ပုံမှန်ပိတ်လေးရှိတဲ့စူးလီလမ်းမပေါ်ကအတားဆီးတွေကိုတမ်ဘရထောက်ခံသူတွေရောက်လာတဲ့အချိန်မှာရဲတပ်ဖွဲ့ကဖွင့်လှစ်ပေးခဲ့ကြောင်းနဲ့စူးလီဖျားဝင်းချင်ကပြည်သူတွေကတံပုံးတီးချိန်မှာရဲတပ်ဖွဲ့ကအကာအကွယ်ပေးတာတွေရှိကြောင်းလဲမျက်မြင်တွေ့သူတွေက VOA ကိုပြောပါတယ်
VOA American တန်ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာဝိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ VOA မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် VOA မြန်မာပိုင်း YouTube လိပ်စာက youtube.com/voabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabures ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ရှင်တော့ soundcloud.com/voabamis ဖြစ်ပါတယ်VOA American တန်ရုပ်တန်တဲ့ရေဒီယိုထုတ်လွှင့်ချက်တီကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင်
။ VOA ကနေကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုည10နာရီထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးသွားတော့မှာဖြစ်ပါတယ်။ပထမဆုံးတော့မြန်မာရေး30ချက်ကိုနားဆင်ရမှာပါ။ Mytel Telecom ဟာပိုကျုပ်လူတန်းစားအတွက်ဝင်ငွေပို့ရှာပေးနေပြီးတော့စစ်စင်ရေးကိုအထောက်ကူပြုနေတဲ့ဆက်သွယ်ရေးစနစ်ဖြစ်ကြောင်းဥအောင်ခင်ကသုံးသပ်ပြီးတော့ကိုညံဝင်းအောင်ကကူညီတင်ဆက်ပေးထားပါတယ်ခင်ဗျာ
အခုတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ် Mytel Telecom ဟာပိုကျုပ်လူတန်းစားအတွက်ငွေပိုရှာပေးပြီးစစ်စင်ရေးကိုအကူအညီပေးနေတဲ့ဆက်သွယ်ရေးစနစ်ဖြစ်ကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
စစ်တပ်စီးပွားရေးနဲ့ဆက်နွယ်နေတဲ့ကုန်ပစ္စည်းနဲ့လုပ်ငန်းကိုတပိတ်မောက်ဖို့စော်ဩတဲ့လှုပ်ရှားမှုမှာ Mytel Telecom စတင်ရေးဟာရှင်းရှားပါတယ်။ February 5ရက်နေ့တိ Mytel Company ကနှုတ်ထွက်လိုက်တဲ့ Engineer 100ခန့်ရှိကြောင်းအေယာဝတီသတင်းမှာဖော်ပြပါတယ်။ Mytel နဲ့ပတ်သက်တဲ့စာရင်း23ခုကိုလွန်ခဲ့တဲ့နှစ်စမ်းပိုင်းက Facebook ကဖေရှားခဲ့ပါတယ်။ EU ဥရောပအဖွဲ့ကလည်း Mytel ကိုတန်ခတ်အရေးယူဖို့2018ကစဉ်းစားခဲ့မှုပါတယ်ဗီယက်နမ်အစိုးရပိုင် Viettel Telecom ကိုမှီပြီး Mytel Telecom ပေါ်ပေါက်လာပုံကို Justice for Myanmar က161မျက်နှာအစီရင်ခံစာမနစ်ကထုတ်ဝေထားပါတယ် Viettel စစ်တပ်ပိုင်မြန်မာစီးပွားရေး Corporation MEC နဲ့မြန်မာ Telecom ဥပိုင် Limited ဟာ Mytel ဆက်သွယ်ရေးလုပ်ငန်းရဲ့ပိုင်ရှင်တွေဖြစ်ပါတယ်2018ဇွန်လမှာစတဲ့ Mytel ဟာနှစ်နှစ်အတွင်းသုံးဆွဲသူ10သန်းရှိလာပါတယ်တယ်လီနောက23သန်းဥရဒူးက10သန်း MPD က24သန်းဆိုတော့စုစုပေါင်းမိုဘိုင်းဖုန်းသုံးဆွဲသူ65သန်းရှိနေပါတယ်မြမလူဦးရေတဲ့ပုံများနေပါတယ
်စစ်တပ်ပိုင် MEC မြမစီးပွားရေးကော်ပိုရေးရှင်းဟာပွင့်လင်းမြေသားမှုကင်းမဲ့တဲ့အဖွဲ့အစည်းဖြစ်ပါတယ်လွန်ခဲ့တဲ့နှစ်ဇွန်လ22ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲမှာMEC ရာစစ်တပ်ရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီဖြစ်တယ်လို့ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရပုဂ္ဂိုလ်ကဆိုပါတယ်။အစိုးရစီကရတဲ့အသုံးစရိတ်ပေါ်မှာမှီခိုတဲ့အဖွဲ့အစည်းကပိုင်တဲ့လုပ်ငန်းဟာနိုင်ငံပိုင်ဖြစ်တဲ့ပေမဲ့စစ်တပ်ကပုဂ္ဂလိကပိုင်အဖြစ်သတ်မှတ်ထားတာပါ။နောက်ပါအစိုးရလက်ထက်မှာတယ်လီကွန်လုပ်ငန်းကိုလေဝကြီးအုပ်အမြတ်ထုတ်လို့ SIM card တစ်ခုကိုဒေါ်လာ9000အထိဈေးရှိခဲ့ပါတယ်။ဒါကြောင့်တယ်လီကွန်ဈေးကွက်ကိုကြီးစိုးဖို့စစ်တပ်ကရည်ရွယ်တာပါ။Mytel ရဲ့49ရာခိုင်နှုန်းကိုဗီယက်နမ်ဗီယက်တားပိုင်ဆိုင်ပြီး51ရာခိုင်နှုန်းကို Telecom ဥပိုင်ကုမ္ပဏီနဲ့စစ်တပ်ရဲ့ Starhyke ကုမ္ပဏီကပိုင်ဆိုင်ပါတယ
်။ Starhyke ကုမ္ပဏီရဲ့အစုရှယ်ယာတွေကိုစစ်ကောင်းဆောင်တွေတဦးချင်းပိုင်ဆိုင်ကြပါတယ်။ဘယ်သူကဘယ်လောက်ရတယ်ဆိုတာကိုမသိနိုင်ပါဘူး။ကာကွယ်ရေးဝန်ကြီးဌာနကြီးကြပ်တဲ့ကုမ္ပဏီဖြစ်လို့စည်ရေးလျှို့ဝှက်ချက်လို့သတ်မှတ်ထားပုံရပါတယ်။ဒါပေမဲ့တက်ချုပ်ကြီးမင်းအောင်လှိုင်ရတဲ့အစုရှယ်ယာကအများဆုံးဖြစ်မှာတတိယဖြစ်စရာမလိုပါဘူးမြန်မာတယ်လီကွန်ဥပိုင်ကုမ္ပဏီအောက်မှာခရိုနီကုမ္ပဏီ7ခုရှိပါတယ် Vietnam Sita Drinza Maro, Natana Se Patama, Tonga Baima, Maitelia Wunguha, American Dollar, Nasang Adanshi Yellow, Justice for Myanmar Fuega Subare. Phone call Rago, Pauzea, the Weta Yuramu, Chechen Ludong Yatoraba. The low Piansai Mumyogu, Tami Taramu, Myanmar Soya Bega, Yubi, Maitelgo, Dollar, Nathan Danye Bade.
My dad telecom address yinning way, dollar tan to talk when you are Joe Lu Amelu, Commander Amo. BNM Baga, dollar tan shea chosen, Marty book, deep you tavare. The town Saguma, BNanga, dollar tan, dia chosen, don yinny jong, diabare. Yamabega, dollar tan shea, lizard, yinniama, chippe me. Bama, Biodan Sudan, Machaya Bau. Crony Gomni Sataku terminare, we got dollar tan lizard, a shiramo. Yamasuaga, dollar tan shea, Saito yame, bon bonny bare. My dad, we see ingo, sisime do machine dread. Sigong on the Ledonga Lubu, a gongon gomni, chinny bare. My dad, telecoma. Sigong on bango, we bo shall be the lunga chibare. Sisi ingo le, my dad, telecom, seneca, tauku, beanny bare. The girl, my dad, donze duziga yare and winne. Sianashin, seneco, jagani rap chibare.
Maitel ha Vietnam by Vietel ne pesa lutare etwe. Vietel ga yare akun yegu yashi ni bare. Abibi sayane Vietnam bandwe ga Vietel ga da sin Maitel go taupan ni bare. Dajau pidu luru ga Maitel go titi yau yau da bain mong nai mu lu an ni bilo justice form yama apwe ga so bare. Alwezong ni ga ro mimi ma shire Maitel sim katku piasi pite ni bare. Maitel Telecom ha Bojo Ludanza ye Kobain PC Pinidaja, Democracy a ye Sanjibe Pinidago, the Wapapu Lurelo Subare. Maitel Telecom Seneca, Lukun ye Chopia Kayabungu, Yape Pueriga, Ludugu, Pina Pedinello Subare. Agaza Ganda, Pibio Gandane, Sanezin Ganda Male, Maitel de Asetwe Piapu Lurelo Tunta Pade. Maitel ha Bojo Ludanza ye, yowe siwa ye ne siye lunga anpi yati ni baare. Dajau, si anashin sanyi ye ne, Maitel dabai mao yue, tundwe ni raagu, pidu ludu dabo pao ten jang, justice for mima apwe ka, tongta taragu, timpia la ya baare kuya.
Uwaan kenya mima ye tongta cha season go na senge ara phe baare. Good car, but in Jamaicana good and subbido mafibare, it by Jamaicana maro, sit on a thing, sana, pia, where twin, Jamaican, pijaku, pia, tabare. You manning at once, sit on a thing, sanchin, sana, pia, mood, twin, tigai, den, ari, pin, the child Jamai, sanya, so in yare, chutin, the repuse yare, shini, lu, Jamai, vina, shiniga, subare, Baludayane, Balu, chutin, the repute, pin, sins yare, shini, davale. Dijam, your manning at Siaomia, a thing, yet, to the yoga, kusiaomia, a poet, two ogata, daughter, me, ugo.
Okay, Dr. Mugna. So, now the Santa Pia Bueri at Dreama, Chica Tanga Yanai Dane, Patsa Pido, Pigan at Patongaro Sai, the Diga Lenadri Pite, Si Miao Dutana Dodi, Mayu Bondugani, Kagui Jang Pio Bima. Did the counter say the cha? So in Yare Tikai Mune, the Jamai Saya and the Edwe, Joe Pientinarigo, Piomamo, a Tika Ba, Sap,
Jordan, and say. I would say,
ရဲအာပြီးဆိုရင်အတက်မရဲပါနဲ့သူတို့လက်နဲ့ပုံနေအမျိုးမျိုးထုတ်နေပါတယ်ဆောင်းသွားမယ်ပစ္စည်းတွေကျွန်တော်သိနေပြီနောက်ကုလားနော်အနည်းဆုံးဟိုဟယ်လမက်ဆောင်းရမယ်ကိုယ်မှာပါတယ်တဲ့ကြိုးဖို့ဣတီနဲ့ခမ်းမှာမျိုးကျွန်တော်လဲချခြင်းဟာကိုယ်အတွက်အရန်ကိုလွတ်ရအောင်ရှောင်လာတော့တဖြည်းဖြည်းချင်းပေါ့ကျွန်တော်ဝင်ရမှောင်မယ်လဲမယ်ဟုတ်ကဲ့ဆရာနောက်ထပ်ရောဘယ်လိုဟိုကြို
ောင်းတော့မှာတစ်ဖက်ကနေဟေးအပြင်ပစ်နေပြီဟေးဆိုပြောလိုက်တဲ့ခါနဲ့လူတုတ်ကြီးကပြိုဆင်းလာပြီးတော့ခုနကဝဲနေသမင်ခမ်းမရအပြင်ကတေကားတဲ့မှာလူတွေအကုန်ပြုံပြီးတော့ပြိတာပြိတာမှာအဲ့ထက်မှာ2-3ယောက်လောက်ကိုကျွန်တော်ဆွဲထုတ်ပြီးတော့2-3ယောက်အယောက်20လောက်ကိုကျွန်တော်ဆေးရုံပ ရေးပေါ်ပို့လိုက်ရတာတည်သွားတော့မတည်သွားဘူးပေါ့နော်လူလူချင်းလဲ stand beat လို့ခေါ်တယ်နော်လူလူချင်းပြည်တာနင်းတာရုပ်တရက်ဖြစ်လာရင်လူတွေအရင်ပြေးကြလွှားကြတယ်လှေကားတဲ့လူနေရာမျိုးမှာရှိနေတဲ့လူတွေတစောင်းလာရှိတဲ့လူသားမျိုးတွေကအရေးကြီးတယ်လူအုပ်ပြိုဆင်းလာနိုင်တယ်ပေါ့နော်လူအုပ်များတဲ့အတွက်ကြောင့်ကိုချင်းချင်းကတော့အခုလူငယ်တွေရောလူကြီးတွေရောစီကန်းရှိရှိနဲ့ထိန်းသိမ်းနေကြတယ်ဒါပေမဲ့ရုတ်တရက်အလိုပေါ်ဝင်ပြီးတော့လောက်လေးကနေပဲပြပြဒါနဲ့ပဲဝင်ထိုးထိုးတနက်နေ့ပဲလှမ်းပြပြပြီးကြလွှားကြတဲ့ခါမှာလဲကြတဲ့ဒဏ်ရာတွေလူလူချင်းချင်းပြီးပြီးတော့နင်းပြီးတဲ့ဒဏ်ရာတွေချော်ကြသွားတဲ့ဒဏ်ရာတွေကလည်းအရေးကြီးတယ်ဒါကြောင့်ကျွန်တော်ဖြစ်လာပြီဆိုတော့လဲချခြင်းဟာကိုယ်အတွက်အရန်ကိုလွတ်ရချောင်လာတော့တဖြည်းဖြည်းချင်းပေါ့ကျွန်တော်ဝင်ရမှောက်မယ်လဲမယ်တနက်ပြတာအစားဝင်ရမှောက်လို့ရှင်ပစ်ချတာအမြဲတမ်းခက်သွားပြီသူတို့ဘက်ကနော်လူတွေကလဲထိုင်တဲ့နီးလန်းကိုသုံးရမယ
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောကြိုပြီးတော့ပြင်ထားတင်တာ
အကောင်းဆုံးကတော့စထွက်မယ်ဆိုတဲ့ကအုပ်စုတွေနဲ့အရေးပေါ်ဖြစ်လာရင်ငါတို့ဘယ်အုပ်စုကတော့ရှေ့မှနေမယ်ဘယ်အုပ်စုကဘေးကိုသွားမယ်နောက်ကိုသွားမယ်လူလူလေးမပြည့်အောင်ဒီကြားမှာအရေးပေါ်တယ်လီဖုန်းနံပါတ်တွေအရေးပေါ်ဆက်သွယ်ရမှလည်းကျွန်တော်ချုပ်တင်ပြီးတော့စီစဉ်ထားတင်ပါတယ်အဖွဲ့ခေါင်းဆောင်မဟုတ်တောင်မှအုပ်စုလည်းအုပ်စုလည်းပေါ့နော်ကိုအုပ်စုလည်းငါတို့ဖြစ်လာခဲ့ရင်လွတ်ရလမ်းကိုဘယ်လိုသွားကြမလဲဘယ်လိုလှမ်းပြီးအရေးပေါ်ခေါ်မလဲဘယ်လိုဆက်သွယ်မလဲအားလုံးကတော့အခုတယ်လီဖုန်းနဲ့ဗီဒီယိုတွေရိုက်နေတဲ့ကြောင့်မှတ်တမ်းနေတော့အမျိုးမျိုးတက်လာတာပဲပုံမွင်ပေါ်တာပေါ့ဗျာဒါပေမဲ့ကိုရဲ့အန္တရာယ်ကင်းဖို့အရေးကလည်းရှိသေးတဲ့ခါကျတော့ကိုအချင်းချင်းမှာဘယ်အုပ်စုကတော့ဘလူကိုငါတို့ကတော့တံမာတဲ့လူတွေတံမာတဲ့လူကဖေးမှာပဲအငယ်တွေကိုဘလို့ဦးစားပေးမယ်အမျိုးသမီးတွေကိုဘယ်နေရာမှာငါတို့ထားမယ်ဆိုတာမျိုးတွေချုပ်တင်စီမံထားဖို့တော့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီစိုးရင်ရတဲ့ကြိုသတိပြုစရာရှိသေးလား
လူတွေအများကြီးကြတော့လူငွေခေါ်တာပေါ့ဗျာလူတွေကအောက်ဆီဂျင်ရှူပြီးတော့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ကိုထုတ်နေတယ်အဲ့တော့ကျွန်တော်ရှူလို့အတွက်အောက်ဆီဂျင်ဓာတ်ကဒီနားမှာဖိအားကြောင့်ကျွန်တော်ကမရနိုင်ဘူးလူအုပ်စင်များလာတဲ့ခါကျတော့မွန်းကျက်လာတာပေါ့နော်အဲ့တော့လေငတ်တဲ့ယောဂါပေါ့နော်အဲ့မှာတော်တော်များများကတော်တော်မီးလောင်တဲ့နေရာမှာအငွေ့တွေရှူပြီးတော့အောက်ဆီဂျင်မရှိလို့ကျွန်တော်တို့ဒီသတိလစ်သွားတဲ့လူတွေရှိနိုင်တယ်လို့ဒီလူလူရှားထဲမှာလည်းအောက်ဆီဂျင်ငတ်ပြီးတော့ငကိုတဲ့ကဒါမှမဟုတ်ဆတွေကထွက်ပြီဆိုရင်ကိုဖျားနာနေမထွက်ပါနဲ့ကိုအောက်ဆီဂျင်လည်းကိုထိုင်းကြည့်ကြပါ
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောဒီကြိုပြင်ထားတဲ့နဲ့ဆိုရင်ဇာရှိသေးလားဆရာ
အစာအဟာရပေါ့နော်အဝင်းအော်ရင်အော်ရင်နဲ့ဂျီဓာတ်တွေခန်းချောက်တယ်အချူဓာတ်တွေခန်းချောက်တယ်နော်အဲ့မှာကျွန်တော်တို့သွေးထဲမှာရှိတဲ့ဇာဓာတ်တွေယော့နေသွားရင်လည်းဒီမှာရုပ်တရက်ပြာဝေပြီးတော့ဒဲသွားနိုင်ပါတယ်ကြွက်တွေလည်းတက်နိုင်ပါတယ်အဲ့တော့ကျွန်တော်တို့အခုလူတို့ကဝင်နေတဲ့အထဲမှာပူကာရီဆက်တို့ရိုင်ယက်ဒီတို့ပါပါတယ်ဒါလေးတွေကိုတငုံတငုံတငုံသုတ်သွားခြင်းအဖြစ်ခုနရေတက်ခန်းချောက်ခြင်းအလက်ထရိုလိုက်ခန်းချောက်ခြင်းတွေကိုကျွန်တော်ကာကွယ်နိုင်ပါတယ်အဲ့တော့ကိုကိုရဲ့ကျမ်းမာရုပ်လဲကွက်ကိုဘူးဆိုင်ပါကိုတောက်နေကြဆေးဝါးတွေကိုလည်းခရီးထားပါအရန်တော့စိတ်တက်ပါနေကြတယ်မှန်တယ်ဒါပေမဲ့ဒီနေ့အတွက်နေမကောင်းဘူးဆိုရင်နောက်တန်းကနေအားပေးသင်အားပေးပါအိမ်ရှိမှာပဲထွက်ပြီးတော့တန်ပေါင်းတီးပါအမျိုးမျိုးပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ထပ်ရောဒီဖြစ်ဆက်ကျမ်းမာရေးဆိုင်ရာအကြံပြုခြင်းဆရာ
အပေါ်ပါသွားတာတွေကိုလည်းကျွန်တော်တို့ကြိုက်တဲ့အိမ်မှာဝင်ပြီးတော့တောင်းဆိုလိုက်တာနဲ့အာသူတို့အတွက်ကိုတီးသန့်အိမ်သားတွေပါတောင်းရှိသွားတယ်ရှိပါတယ်အဲ့တော့ကျွန်တော်တို့ public toilet တောင်မလို့ပဲနဲ့လမ်းကြောင်းတစ်လျှောက်လုံးမှာအားလုံးကအားပေးနေတဲ့ကြောင့်ကျွန်တော်အပေါ်ပါသွားတာတွေကိုလည်းကျွန်တော်တို့ဘယ်သူပဲဖြစ်ဖြစ်စီကန်းရှိရှိဆိုတာကလူငယ်တွေဦးဆောင်နေတာလူငယ်တွေကဒီလောက်အထိတောင်မှဘလန်ပေးကိုကျွန်တော်တို့ကိုနဲ့သူတို့ငှားတဲ့လူတွေနဲ့မတူဘူးခင်ဗျအဲ့တော့အဲ့ဒီကြောင့်ကျွန်တော်တို့အိမ်တွေကလည်းကျွန်တော်တို့ကူညီဖို့အသင့်ပါပဲတကယ်လို့များအသေးအံဖြစ်လာတော့မှညီဆရာအိမ်ထဲကိုဝင်မှလုံခြုံအောင်မှလုံခြုံဖို့လုပ်ပါအားလုံးတော့အိမ်ရက်သူရက်သားတွေကလည်းကာကွယ်ပေးဖို့အသင့်ပဲဆိုတာတော့အားလုံးကယုံကြည်ထားကြပါတယ်အဲ့တော့အားလုံးကလည်းဒီတော့ဖြစ်လာခဲ့လို့ရှိရင်ကိုလူတွေကိုဖွဲ့ပေးဖို့ပေါ့နော်ဖွဲ့ပြီးဒီဒီမဲ့အထဲမှာပဲကျွန်တော်အနာယူခိုင်းဖို့တင်းငင်အေးသေးသွားတဲ့အချိန်လေးကြာမှပြန်ပြီးထွက်ဖို့เนาะအဲ့ဒါမျိုးတွေကတော့အပေါ်အပါကြင်မကပါဘူးအစားအသောက်အနေထိုင်အနာယူအကုန်လုံးကိုရက်ရွာတွေကိုကျွန်တော်အားကိုးလို့ရပါတယ်အဲ့တော့ရက်ရွာနဲ့ဝေးတဲ့နေရာမျိုးရောက်နေရင်တော့နည်းနည်းသတိထားပါတိတ်ပြီးတော့တချို့နေရာကကွင်းပြင်ကြီးတွေဖြစ်နေမယ်အဲ့မျိုးလူမျိုးနေရာမှာကျုံသွင်းပြီးတော့ကိုယ်ဘက်ပိတ်ဒီဘက်ပိတ်နေကျွန်တော်တို့ကိုပြေးလို့မရအောင်လုပ်တာမျိုးတွေရှိလာနိုင်ပါတယ်အဲ့လိုမျိုးနေထားမှာကိုကဆက်လိုက်မလားမလိုက်ဘူးလားတို့မရှင်နည်းနည်းရှောင်ရမလားတို့မရှင်နေရာလှည့်မလားဆိုတာကိုစဉ်းစားဖို့လိုပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာကြီးအဲ့တော့နောက်ထပ်ရောဒီကျိုသတိထားစရာမျိုး
ငင်းညမ်းစွာဆန္ဒပြနေတဲ့သူအကျန်းဖက်တယ်ဆိုတဲ့ဟာဒီကြားထဲမှာသူတို့ဝေးထားတဲ့9000သားတွေကဒုတ်တွေတန်ဒုတ်တွေနော်ဓာတ်တွေအထဲမှာစောင်းလာနိုင်တယ်လူတွေထိုးသွားနိုင်တယ်လို့ဆရာမင်းကိုယ်နိုင်လည်းပြောခဲ့ပြီးပြီဓာတ်တွေကိုကျွန်တော်သတိဝရိယနဲ့နော်ကိုဟကကိုတော့ကိုအုပ်စုနဲ့ကိုနေပါနော်အများပေါင်းပါလူတွေတန်တရာဖြစ်ွယ်လူတွေကိုရှောင်ရှားပါအတင့်မရဲပါနဲ့ဒီလူတွေကဆင်းလာပြီးတော့လောက်လေးကတည်းမကဘူးဒါနဲ့တရှိနဲ့အကုန်ရမ်းသွားနိုင်ပါတယ်ဒါတွေကသူတို့ဘက်ကအကျန်းဖက်နီးပန်သမျှမလို့ဘူးတဲ့နီးတွေထုတ်သုံးလာဖို့ရှိတယ်ဆိုတာကိုသူတို့ဘက်ကသတိထားနေဖို့လိုပါတယ
်ဟုတ်ကဲ့အဲ့တော့အခုလိုဒီဆန္ဒပြပွဲတွေနိုင်ငံအနှံ့ပေါ့နော်လူသံပေါင်းများစွာနဲ့ချီပါဝင်နေချိန်မှာကျမ်းမာရေးဆိုင်ရာအန္တရာယ်တွေမဖြစ်ဖို့အတွက်ပေါ့နော်ကျွန်တော်မမေးမိတဲ့တခြားအရေးကြီးတဲ့ချက်ကိုပြောဖို့ရှိအောင်လားဆရာ
နောက်နေ့တွေအားပေးမယ်ဆိုရှင်တော့အေးဝါအိပ်ပါ
ပြည်သူလူထုဆက်လက်ပြီးတော့တိုက်ပွဲဝင်ကြအောင်မယ်ကျွန်တော်တို့ဘက်ကအတွေ့အကြုံတွေအရဒီတရက်တရက်နဲ့မပြီးနိုင်ဘူးယနေ့တော့တို့အမျိုးမျိုးကျွန်တော်တို့တိတ်ခွန်မဲ့ဥပဒေတွေပြဋ္ဌာန်းလာပါပြီအဲ့တော့လူတို့ကအများဆုံးသိရှိကြပါဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆရာပတ်စံချမ်းမာအီကနာကိုကိုဝင်းမင်းကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတစ်ခါတော့
အပတ်စဉ်တိုင်းရင်းသတင်းလောအစီအစဉ်ကိုတင်ဆက်ပေးတော့မှာဖြစ်ပါတယ်ခင်ဗျာအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလောကကြိုဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့
တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။မင်္ဂလာပါရှင်ကျွန်မကအာမီပါဖြူပါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလောမှာနားဆင်ရမှာတွေကတော့စစ်အာဏာသိမ်းမှုကြောင့်2018ဖွဲ့စည်းပုံအခြေခံဥပဒေပြတ်သွားပြီဖြစ်တဲ့အပြင်တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လည်းပြတ်သွားပြီလို့KNU Concert Group ကပြောကြားလိုက်ပါတယ်။ စစ်ကောင်စီကဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံဆွေးနွေးဖို့ဖိတ်ကြားထားမှုကိုရှမ်းပြည်ကကြားကောင်းပါတီ SNLD နဲ့တအမ်းပါတီ DNP တို့ကရင်းဆိုလိုက်ပါတယ်။ကျမကနန်းဟောင်းပါရှင်သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ ဖေဖော်ဝါရီလတရနေ့ကလှုပ်ဆောင်ခဲ့တဲ့စစ်အာဏာသိမ်းမှုကြောင့်2018ဖွဲ့စည်းပုံအခြေခံဥပဒေပြတ်သွားပြီးဖြစ်တဲ့အပြင်တိုင်းနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လည်းပြတ်သွားပြီးလို့KNU Concern Group ပြောရေးဆိုခွင့်ရှိသူဘဒိုနော်စီဖိုးရာစင်ကပြောပါရယ်။ NLD ပါတီအာဏာရတဲ့အခါတုန်းကဒီ process ကိုသူတို့ လှုပ်ဆောင်ခဲ့တာဖြစ်ပြီးအခုဒီလှုပ်ဆောင်ချက်တွေအားလုံးကိုတပ်မတော်ကဖျက်သိမ်းပြီးအတ္တမအာဏာသိမ်းယူထားတဲ့အတွက်အားလုံးပြည့်ပြည့်ပြီးလို့မြင်ကြောင်းစစ်အာဏာသိမ်းယူမှုကြောင့် 2018ဖွဲ့စည်းပုံအခြေခံဥပဒေဟာပြည့်ပြည့်သွားပြီးဖြစ်ကြောင်းဘဒိုနော်စီဖိုးရာစင်ကဆိုပါတယ်။ရွေးကောက်ပွဲမှာအနိုင်ရရှိထားတဲ့ NLD အစိုးရစီကတပ်မတော်ကအာဏာသိမ်းယူလိုက်တဲ့အပေါ်ပြင်းထန်စွာရှုံချကန့်ကွက်ကြောင်းဖေဖော်ဝါရီလလဆန်းပိုင်းက KNU Concern Group ကထုတ်ပြန်ထားပါတယ်။တစ်ဖက်မှာလည်းဖေဖော်ဝါရီလ19ရက်နေ့ကနေ20ရက်နေ့အထိနှစ်ရက်တာပြုလုပ်တဲ့ NCA အပြည့်ရအဖွဲ့များရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ် ဦးဆောင်အဖွဲ့ PPST ရဲ့ online အထူးစည်းဝေးကနေလက်ရှိကာလမှာအာဏာသိမ်းစစ်ကောင်စီနဲ့နိုင်ငံရေးအရာတွဲဆုံဆွေးနွေးညှိနှိုင်းမှုတွေကိုရပ်ဆိုင်းထားမယ်လို့ PPST
ကထုတ်ပြန်လိုက်ပါတယ်။စစ်အာဏာရှင်ကြဆုံးရက်တဲ့တနင်္ဂနွေလုံးလူထုအောင်ကြွမှုဖြစ်ပွားနေခြင်းရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်တွင်းမှာမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးကြံရည်တပ်တို့အကြားတိုက်ပွဲဆက်တိုက်ဖြစ်ပွားလာနေပါတယ်။ဖေဖော်ဝါရီလ24ရက်နေ့မနက်အစောပိုင်းကမူဆယ်မြို့ဆွန်ဆော်ရပ်ကွက်မှာရှိတဲ့တာမူးညင် 25မြို့ပြည်သူစစ်တပ်ဖွဲ့ပိုင်ထန်းရှားချိုင်ဖူအမင်ရှိဟိုတယ်တစ်ခုနဲ့နေအိမ်တစ်လုံးကိုလက်နက်ကင်အုပ်စုတစ်ခုကဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါတယ်။တိုက်ခိုက်မှုကြောင့်ဒေသခံအုပ်သေဆုံးသွားပါတယ်။အခုမဆောင်လို့ကြာရစ်တပ်ကလာရောက်ပစ်ခတ်တိုက်ခိုက်တယ်လို့ဒေသခံတွေပြောပေမဲ့ကြာရစ်ဘက်ကအတိမပြုပါဘူး။ အဲ့ဒီဟိုတယ်ကိုဝင်ရောက်တိုက်ခိုက်တဲ့အချိန်မူဆယ်မျိုးပန်လုံကွက်တိမှာစခန်းချထားတဲ့မြန်မာစစ်တပ်စခန်းတစ်ခုကိုလည်းဝင်ရောက်ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်။မွန်ပြည်နယ်စီမံအုပ်ချုပ်မှုကောင်စီမှာမွန်ညင်ညွတ်ရေးပါတီ MUP တွဲဖက်အတွေ့အကြုံမှုတက်နိုင်လရီတမအခေါ်နိုင်ခင်မောင်စင်အဖွဲ့ဝင်အဖြစ်ပါဝင်လာခဲ့ကြောင်းစစ်ကောင်စီကနေဖေဖော်ဝါရီလ21ရက်နေ့ကထုတ်ပြန်ထားပါတယ်။မွန်ညင်ညွတ်ရေးပါတီ MUP အနေနဲ့နိုင်ငံတော်စီမံအုပ်ချုပ်ရေးကောင်စီမှာပါဝင်ရတာဟာနိုင်ငံရေးအရမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးအဖြစ်ရှာတဲ့နည်းလမ်းဖြင့်သာ လက်ရှိတစ်ဆုတ်နေတဲ့ပြဿနာတွေကိုငြိမ်းချမ်းစွာအဖြေရှာနိုင်လိမ့်မယ်လို့ယူဆထားကြောင်းနိုင်လရီတမကဆိုပါတယ်။မွန်ပြည်နယ်စီမံအုပ်ချုပ်မှုကောင်စီမှာမွန်ပြည်နယ်အစိုးရအဖွဲ့အတွင်းရင်းမှူးဟောင်းဦးစော်လင်းထွန်းကိုကောင်စီဥက္ကဋ္ဌအဖြစ်၎င်းပြည်ခိုင်ဖြိုးပါတီမွန်ပြည်နယ်ဥက္ကဋ္ဌဦးအောင်ကြည်သိန်းအဖွဲ့ဝင်အဖြစ် ပါဝင်နေတာဖြစ်တဲ့အတွက်စုစုပေါင်းအယက်သား၃ဦးပါဝင်နေပါတယ်။ဒါအပြင်ပြည်ထောင်စု၏ရွေးကောက်ပွဲကော်မရှင် UEC ရဲ့ကမ်းလှမ်းချက်အရနိုင်ငံတော်စီမံအုပ်ချုပ်မှုကောင်စီအဖွဲ့မှာပါဝင်နိုင်ဖို့ကိုမွန်ညင်ညွတ်ရေးပါတီဗဟိုအလုံးမှုဆောင်ဖွဲ့ဝင်ဒေါက်တာပညာအောင်မိုးကို MUP ကရွေးချယ်ထားပါတယ်။တင်းကလမြန်မာနယ်စပ်မောင်တော်မြို့နယ်မှာမိုင်းပေါက်ကွဲမှုတစ်ခုဖြစ်ပွားခဲ့တဲ့အတွက်နယ်စပ်ခြံစီရုပ်လုပ်ငန်းလုပ်ကိုင်နေသူနှစ်ဦးတန်ရာရရှိသွားပါတယ်။ဖေဖော်ဝါရီလ26ရက်နေ့နာနဲ့ပိုင်းက26နဲ့36ခွင့်ကြားမှာဖြစ်ပွားခဲ့တာပါ။တန်ရာရရှိသူနှစ်ဦးကတော့ဘူရီတောင်မြို့နယ်ဘန်ကုံမှခြေရွာကကိုမောင်ထွန်းနဲ့မောင်တော်မြို့နယ်မိတိုက်ခြေရွာက
ကိုမောင်ထွန်းဖြူတို့ဖြစ်ပြီးတန်ရပြင်းထန်တဲ့ကိုမောင်ထွန်းကိုစစ်တွေဆေးရုံပို့ဆောင်ကူတနေတယ်လို့မောင်တော်မျိုးခံကပြောပါတယ်ရခိုင်ပြည်နယ်မှာရခိုင်တပ်တော်အေအေနဲ့မြန်မာစစ်တပ်အကြားလက်ရှိမှာတိုက်ပွဲဖြစ်ပွားမှုတွေမရှိတော့ပေမဲ့အစိုးရတပ်ကမေမြုံမှန်ရှင်းလင်းမှုတွေလုပ်ဆောင်နေပေမဲ့နေစတေတာနဲ့တိုက်ပွဲဖြစ်ပွားခဲ့တဲ့ကြေးရွာနီးတွေမှာမှန်ရှင်းလင်းလုပ်ဆော
college ကနေချင်းအမျိုးသားဒေါက်တာဆဆာကိုကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်အဖြစ်ခန့်အပ်တာဝန်ပေးလိုက်ပါတယ်ဖေဖော်ဝါရီ22ရက်နေ့က CRPH ကနေထုတ်ပြန်ကြေညာထားပါတယ်နိုင်ငံတကာအတိုင်းအဝိုင်းအလုံးကိုမြန်မာနိုင်ငံသား94တန်းနဲ့အတူရပ်တည်ပေးပါလို့ဒေါက်တာဆဆာကပြောဆိုတိုက်တွန်းလိုက်ပါတယ်ချင်းပြည်နယ်သားဒေါက်တာဆဆာဟာအမေနီးယားနိုင်ငံမှာဆေးပညာဒေါက်တာပွဲရရှိထားသူဖြစ်ပြီးချင်းတောင်တန်းမှာဆေးဝါးကုသမှုပေးနေတဲ့ Health and Hope အဖွဲ့တည်ထောင်သူလည်းဖြစ်ပါတယ်အဲ့ဒီ Health and Hope အဖွဲ့ကို British တော်ဝင်အင်ရှေ့ဆန် Charles Minder ကနိုင်ငံပြုထားပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါနိုင်ငံတော်အာဏာသိမ်းလိုက်တဲ့နေပြည်တော်စစ်ကောင်စီကနေအသစ်ပြန်လည်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်ဟာနိုင်ငံရေးပါတီတွေကိုဖေဖော်ဝါရီ26ရက်နေ့မှာတွေ့ဆုံဖို့နေပြည်တော်ကိုဖိတ်ခေါ်လိုက်ပါတယ်စစ်ကောင်စီရဲ့ကံကံမှုကိုရှမ်းနိုင်ငံရေးပါတီတွေတွားရောက်တွေ့ဆုံဖို့ရှိနေပါသလားနမ်ဟော့ကနေစူးစီးတင်ဆက်ပေးထားပါတယ်
စစ်ကောင်စီရဲ့ကံလမ်းဖိတ်ခေါ်မှုကိုရှမ်းကိုစားပြုတ်ပါတီဖြစ်တဲ့ရှမ်းတိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရောရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ကပါလက်ခံရရှိတယ်လို့သိရပါဗျ။ကြားခေါင်းပါတီလို့အတိများကြတဲ့ SNLD ပါတီကတော့လက်ရှိစစ်ကောင်စီဟာနိုင်ငံတော်အာဏာကိုသိမ်းယူထားတဲ့အဖွဲ့ဖြစ်တာကြောင့်မိမိတို့ပါတီရဲ့နိုင်ငံရေးယက်တီချက်နဲ့လုံးဝမတူညီတာကြောင့်သူ့ရဲ့ကံလမ်းဖိတ်ခေါ်ချက်ကိုလက်မခံခဲ့ဘူးလို့ပါတီအတွင်းရေးမှူးလည်းဖြစ်ပါတီပြောခွင့်ရလည်းဖြစ်တဲ့စိုက်လေကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ
်ကိစ္စအန်ခေါ်မဝက်ဘန်ကွန်ကွန်တီတာဖို့မှန်တဲ့ဆောက်ခါတင်ကခင်
ဒီနေ့ကျွန်တော်တို့ဘဟုကော်မတီအစည်းအဝေးလုပ်ပြီးတော့ဆုံးဖြတ်ချက်ချပါတယ်သူတို့ဖိတ်ခေါ်တဲ့အစည်းအဝေးကိုမတက်ဖို့ကျွန်တော်တို့ဆုံးဖြတ်လိုက်ပါတယ်သူတို့ဘုံထက်ဆက်မေးလာလို့ကျွန်တော်တို့ဖြေချလိုက်ပါပြီဘာကြောင့်မတော်တက်လဲဆိုတော့ရှင်းပါတယ်ကျွန်တော်တို့နိုင်ငံရေးမြုံမှန်းချက်နိုင်ငံရေးရည်တည်ချက်နဲ့သူတို့နိုင်ငံရေးရည်တည်ချက်ကစီနဲ့ရေလို့ဘယ်နဲ့ညာလို့ကွာချားနေပါတယ်ဒါကြောင့်တော့မတက်ဖို့ဆုံးဖြတ်လိုက်တာပါ
အမျိုးသားဒီမိုကရေစီအင်အားစု NDF မှပါဝင်တဲ့ရှမ်းတိုင်းသားများဒီမိုကရက်တစ်ပါတီ SNDP ကတော့စစ်ကောင်စီဖိတ်ကြားလာတဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တွေ့ဆုံပွဲကိုတက်ရောက်မယ်လို့ပါတီအတွင်းရေးမှူးစိုက်ဖို့အောင်ကရှမ်းဘာသာစကားနဲ့အခုလိုပြောပါတယ
်ဟိုခေါရင်းသူပါတီကောက်ခဲအနောက်ခါလေးဟ ோம் ဟ ோம் ကန်
ကျွန်တော်တို့တိုင်းရင်းသားပါတီတွေစုပေါင်းဖွဲ့စည်းရတဲ့ MDF နဲ့လည်းဆက်တွေ့ဆွေးနွေးပြီးကျွန်တော်တို့တက်ရောက်ဖို့တင့်နေဆိုပြီးတော့မှသွားတက်ဖို့ဆုံးဖြတ်ထားကြပါတယ်တခြားပါတီဝင်တွေလည်းတက်မယ်ဆိုလို့ကျွန်တော်တို့လည်းတက်ဖို့ဆုံးဖြတ်လိုက်တာပါ
ပြီးခဲ့တဲ့2020ရွေးကောက်ပွဲတုန်းကကြားခေါင်းပါတီ SNLD ဟာ43နေရာနဲ့ရှမ်းပြည်မှာတတိယအများဆုံးအနိုင်ရရှိခဲ့ပါတယ် SNDP ကြားဖြူပါတီကတော့မိုင်းပန်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်တနေရာအနိုင်ရရှိခဲ့ပါတယ်အလားတူရှမ်းပြည်မှာလွတ်တော်12နေရာအထိအနိုင်ရခဲ့တဲ့တအံ့မျိုးသားပါတီကလည်းဘာမှမပြင်ဆင်ရတဲ့အတွက်အစည်းအဝေးမတက်နိုင်ကြောင်းလက်ရှိအခြေအနေကလည်းခရီးသွားလာလို့အဆင်မပြေသေးတဲ့အတွက်မသွားဖို့ဆုံးဖြတ်လိုက်ကြောင်း TNP အထွေထွေတွေးရင်မူမိုင်းဦးခိုင်ကပြောပါတယ်ဒီလုံးကျွတ်အနိုင်ရထားတဲ့ NLD ပါတီကလည်းအာဏာသိမ်းစစ်တပ်ဟာတရားဝင်အစိုးရမဟုတ်ဘူးလို့ကြေညာထားပြီးပြည်ထောင်စုလွတ်တော်ကိုစားပြုလွတ်တော်တိုင်းပြည်နယ်လွတ်တော်ကိုစားပြုလွတ်တော်တွေဖွဲ့စည်းပြီးစစ်ကောင်စီကိုဆန့်ကျင်တန့်ကွက်နေပါတယ်
ကချင်ပြည်နယ်ကမြို့နယ်တွေမှာစစ်အာဏာသိမ်းဆန့်ကျင်ဆန္ဒပြမှုတွေကအရှိန်မြင့်နေတယ်လို့တစ်ဖက်မှာလည်းဖမ်းဆီးအရေးယူမှုတွေကဆက်တိုက်ရှိလာနေပါတယ်ဒီအကြောင်းအမည်ရဲ့စူးစီးချက်ကိုတော့နိုင်ငံဝန်ကနေတင်ဆက်ပေးမှာဖြစ်ပါတယ
်ကချင်ပြည်နယ်ပူတောင်မြို့မှာဆန္ဒပြလူငယ်ကိုစစ်တပ်ကဖေဖော်ဝါရီ20ရက်နေ့ကဖမ်းဆီးခဲ့ရမှာအဲ့ဒီထဲက4ဦးကိုပြန်လွှတ်ပေးခဲ့ပေမဲ့ညာ5ဦးကတော့ပူတောင်ထောင်ကိုပို့လိုက်ပြီးတရားစွဲဆိုထားတယ်လို့အမှုနဲ့ပတ်သက်ပြီးလိုက်ပါဆောင်ရွက်ပေးနေတဲ့ဒေသခံတူကပြောပါတယ
်ကျွန်တော်ရှင်းနေတွင်နဲ့ဥစ္စာအခက်ကတချို့တော်တိတ်ကြတယ်သူခုမရခင်ရှင်းနေတွင်နဲ့သူခုမရခင်ဘူးဒါနဲ့ရမန်ယူထားတဲ့အကြောင်းဒီ3လ5ရက်မှရုံထုတ်မယ်ဆိုတဲ့ဟာပဲတတင်းရရှိခဲ့တယ်ပုံမှန်နဲ့ဆွဲထားတဲ့သဘောရှိတယ်ဟုတ်ပုံမှန်နဲ့ဆွဲလိုက်လို့ဟိုဘက်ဝန်တော့နှစ်ပတ်ကျမှရုံထုတ်မယ်ဆိုတဲ့သဘောအဲ့လိုချက်တယ်ကောင်းကောင်းလည်းနေနေမှုလည်းသူနဲ့သူခုမရှိတဲ့အခါကျတော့နေလေကောင်းမှုမတွေ့လိုက်ရဘူး144ရဲ့905ခခွေးလားအဲ့ဒါ
ဒီနေ့တခြားကတော့မတရားအသင်ဆက်တယ်မှုနဲ့ပါတယ်ဆိုတာတော့ကြားတယ်ဟုတ်ဘုရားဥက္ကသရားဆွဲစုခံရတဲ့သူတွေကတော့ကိုရစွန်အောင်ဒီကိုစင်ဝါကိုမလောင်ဖီနောင်းအောင်ကိုစံထရန်စိန့်နဲ့ကိုဖုံရော့ဖီနန်တို့ဖြစ်ကြပြီသူတို့ထဲကကိုစံထရန်စိန့်ကတော့မတရားအသင်ဆက်တယ်မှုဥပဒေပုံမှန်နဲ့လဲတရားဆွဲစုထားပါတယ် ဒီလူငယ်ငါးဦးကိုပြန်လို့ပေးဖို့သေရခဏကစာနာပြတောင်းဆိုနေကြသလိုကချင်ပြည်နယ်စီမံအုပ်ချုပ်ရေးကောင်စီဥက္ကဋ္ဌဆီကိုလည်းအကူအညီတောင်းခံထားတယ်လို့သေရခဏကပြောပါတယ်။ဒါ့အပြင်မွန်ညင်းမြို့ကအပြောရန်စားပုံစီရနှုတ်လည်းဖြစ်ပရဟိတသမားလည်းဖြစ်သူနှုတ်နဲ့တုတ်တန်ဆောက်သူဦးကိုအခုလ23ရက်နေ့ကစစ်တပ်ကနေဝင်ရောက်ဖမ်းဆီးသွားတယ်လို့မွန်ညင်းမြို့သေရခဏတို့ကပြောပါတယ်။
သူကတော့အမှန်တကယ်လို့ဒီမွန်ညင်းမြို့ရဲ့ဒီလှုပ်ရှားမှုနဲ့ပတ်သက်ပြီးမှာဘာမှသူပတ်သက်မှုမရှိပါသေးတာပဲသူကတော့သူတို့ကတော့ပြောလမ်းတပုံတရားလေးလောက်ပဲပေါ့နော်မွန်ညင်းမှာကြိုတင်အိတ်တာတော့တုတ်တန်ရှောရှိပါတယ်အဲ့ဒီမှာပြန်ကြတော့ဗျာအဲ့ဒီမှာနေကြပြီမှာသူတို့ကဟိုဗော်လန်တီယာတွေလောက်ကြတာပေါ့နော်ကိုဗစ်ဗော်လန်တီယာတွေအဲ့ဒါဆိုတော့အဲ့ဒီမှာသူတို့ကပြိုင်ကြတယ်လို့
ကျွန်တော်ကတော့သဘာဝပေးစီမံခန့်ခွဲမှုဥပဒေပုံမှန်25နဲ့တရားစွဲဆိုထားပြီးဖေဝါရီလ25ရက်နေ့မှာရုံးထုတ်စစ်ဆေးမယ်လို့လိုက်ပါကူညီဆိုင်ရွက်ပေးနေသူတွေကပြောပါတယ်။မြကြီးနယ်မြို့မှာလည်းတန်ဃာတော်တဘာပါဝင်ဆန္ဒပြပြည်သူ20လောက်ဖမ်းခံခဲ့ရပါတယ်။တန်ဃာတော်ကလွှဲပြီးတော့ကျန်တဲ့ပြည်သူတွေကိုကချင်ငင်းချမ်းရေးကျူးဆောင်ဖွဲ့ PCG ရဲ့ညှိနှိုင်းပေးမှုကြောင့်ပြန်လွတ်လာ
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါရှင်စစ်အာဏာသိမ်းယူမှုကိုပြည်လုံးကျွတ်ဆန့်ကျင်ကန့်ကွက်နေတဲ့အချိန်ရှမ်းပြည်မြောက်ပိုင်းမှာမြန်မာစစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်တို့အကြားတိုက်ပွဲဖြစ်ပွားလာနေပါတယ်စစ်ကောင်စီဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံဆွေးနွေးဖို့ဖိတ်ကြားထားမှုကိုရှမ်းပြည်ကကြားခေါင်းပါတီ
SNLDနဲ့တအားပလောင်ပါတီTNPတို့ကညှင်းဆို့လိုက်ပါတယ်တရရှင်ရဲ့ခုနားဆင်နေကြတာကတော့ကျမတို့ဖြူပါဝိုင်းတို့သားလူကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းတော်ပဲဖြစ်ပါတယ်နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်ကျမကအမိပါ
တော်ရရှင်လေးခုနားဆင်ခဲ့ရတာကတော့အပတ်စဉ်တိုင်းရင်းသတင်းတော်အစီအစဉ်ဖြစ်ပါတယ်အခုတစ်ခါတော့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ အာဆီယံဖွဲ့အနေနဲ့ပြည်ညင်းစာနှံပါမူတိုင်းရက်တီပေးဖို့ပြည်တော်စုလွှတ်တော်ကုစားပြု Committee CRPH ကအင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကိုပြောခဲ့တယ်လို့ CRPH Committee ဝင်လွှတ်တော်ကိုယ်စားလှယ်တဦးက VOA ကိုပြောလိုက်ပါတယ်။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးကသူ မြန်မာပြည်လာမယ့်အပေါ်သဘောထားကို CRPH ကိုမေးမြန်းခဲ့ပြီးတဲ့နောက်ခီးစဉ်ကိုဖျက်သိမ်းခဲ့တာဖြစ်တယ်လို့လည်းပြောပါတယ်။ ဒီနေ့ညဦးပိုင်းကရန်ကုန်တာမွေအောင်မင်္ဂလာရက်ွက်မှာစစ်တပ်ကဖွဲ့စည်းထားတဲ့အုပ်ချုပ်ရေးကောင်စီကနေခန့်ထားတဲ့ရက်ွက်အုပ်ချုပ်ရေးမှုကိုရက်ွက်ကရက်ွက်နေလူထုကဝိုင်းပြီးတော့ကန့်ကွက်နေချိန်မှာရဲအင်အားအလုံးရင်းနဲ့ရောက်လာပြီးတော့နေနှင်းခဲ့ပါတယ်ရက်ွက်နေလူထုကကြွေးကြော်တန်းတွေအော်ဟစ်ပြီးတော့တမုံးတွေတီးပြီးကန့်ကွက်နေကြတဲ့အချိန်မှာရဲတွေကလူအုပ်ထဲအတင်းဝင်ရိုက်နှ Gari let Tayo Lagerelu, Mammy Gridurica, Piobare, DPA Drema Panzi Care to Sangayo Termine, Sidelule, Yakwa to Uga, Vigu Piobare, ya? Young United Daji Mingla down your Mune, Yango Budaji, Nima, Tamarago, Tokan, Sana Piadurina, Yakoni, Piduja, Dingle Union Sanka, Chipwa, Gabriel, Tamar Tokan, Sana Piare, Duriga, Liguari, Gerin, a Picca, Daikai, Keraja, Luna Se, Tamanele, Dinaman, Paima, Tigai, Daya, Yadog Gabare. Yango Mali Pau and Angadwanga, the Cham Yurima, Dini Sita Anatemugo, Sanchinet, New Dolan is an apiawari, Sala Pilo Keja, Bido, Dinema, Sanapiare, Duriga, and a Carlo Shamugo, Pilo Keja, Barakamia. The engine of goods and Oyananga, China, Pigera, Pibare, Dina season Tolo Yemuga, Masumo, Pibido, Indian Yagara, Cornelius, China, Pibare, View American, Tanya, Chalabrini, Nyabai, Himabada, season ago. မြန်မာစံတော်ချိန်ည9:30မှ9:35မိတာ19:30နဲ့လိုင်းလံမီတာ190ရုပ်ကနေအတန်းလွန်ပေးခဲ့တာဖြစ်ပါတယ်။ဗီဒီယိုကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။တော်တာရှင်နေအားလုံးရှင်လန်းချမ်းမြေကြပါစေခင်ဗျာကျွန်တော်ရန်နိုင်ပါ။
This program has come to you from the Voice of America, Washington.